Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2015ခုနှစ်ဩဂုတ်လ28ရက်တောင်ကြနေမနက်ဖက် VOE စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ3240နဲ့49တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုမနေ့အစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကတော့ဆံမဝေးပါခင်ဗျာအခုမနေ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့တူတင်ပြပေးမှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေမှာဆိုရင်တော့တရုတ်နိုင်ငံရဲ့စီးပွားရေးနှိမ့်ခွင့်မှုကြောင့်စိုးရိမ်စိတ်တွေဖြစ်လာပြီးတော့ကမောက်ကမဖြစ်သွားရတဲ့ကမ္ဘာ stock share စုစည်းရာဈေးကွက်ဟာတတော်လေးနေမှာပြန်ပြီးတော့ဥမော်လာခဲ့ပါတယ်အမေရိကန်သတင်းတောက်တွေကိုပြစ်တက်ခဲ့တဲ့တနတ်သမားဟာမတိခင်မှာသူ့ရဲ့သဘောထားချိန်ညာချက်ကိုသတင်းဌာနတွေကိုပို့ပေးခဲ့လိုက်တယ်လို့ဆိုပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေဒီမနေ့ကြားမှာပါခင်ဗျာ
ဒီတရင်ဆောင်မတွေထဲမှာဆိုရင်တော့တနိုင်ငံလုံးအပြစ်ရရေးနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ပြောခဲ့တဲ့သဘောထားနှစ်မျိုးဖြစ်နေတယ်ဆိုတဲ့ကွယ်လက်ချက်နဲ့ပတ်သက်လို့ပြောပြပေးဖို့ရှိသလိုတနိုင်ငံလုံးအပြစ်ရစရေးသဘောတူစာချုပ် NCA ကိုလွှတ်တော်မှအတည်ပြုချက်ယူပြီးတော့ဆက်ဆောင်ရွက်သွားမယ်လို့ဝန်ကြီးဦးအောင်မင်းကအာမခံပြောကြားချက်နဲ့အတူဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာသဘုံတွေခိုအောင်မနေနိုင်စေရေးနဲ့ပတ်သက်လို့တော့အခုလိုကြားကြရမှာပါ
ကျွန်တော်တို့ကတန်းပြရတယ်ဆရာမဆမဒီဖွဲ့စည်းတွေရှိနေတယ်အဲ့ဒါကျွန်တော်တို့သူတို့ချိုးရာဆိုရင်ဆက်ဆိုင်ရုံးနေပါလိမ့်ရှိလို့
မြန်မာနယ်ခြားစောင့်တက်ရဲမှုကြီးမျိုးဆွေရဲ့ပြောကြားချက်ဖြစ်ပါတယ်ရှင်နောက်တစ်ခါတော့ထိုင်းနိုင်ငံခေါ်တောင်ကျွန်းဘွန်းကလူသက်မှုကျန်းနာစစ်ဆေးနေစေနောက်ဆက်တွဲအခြေအနေကိုသိကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစ္စာမူဝင်တဲ့ကိုစော်ဝင်းလှိုင်တို့ကကြေညာပေးပါမယ်ရှင်
တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးလာတဲ့အတွက်စိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ကမောက်ကမဖြစ်သွားတဲ့ကမ္ဘာ stock အစုရှယ်ယာဈေးကွက်ဟာကြာတဲ့ပတိနေ့မှာပြန်ပြီးတော့ဥမော်လာခဲ့ပါတယ်။ဈေးနှုန်းအတက်ကျမြန်တဲ့ New York Share အယောင်းဝယ်ဈေးကွက်မှာ S&P 500 Dow Jones နဲ့ Nasdaq အလုံးနှစ်ရာခိုင်နှုန်းဈေးတက်လာခဲ့ပါတယ်။ဥရောပကအရေးပါတဲ့အကျိုးတင်အညွှန်းကိန်းတွေအရလည်း3ရာခိုင်နှုန်းအထက်ကိုရောက်နေတယ်လို့သိရပါတယ်။ကြာတာဝတိနေ့မနေ့စောစောပိုင်းရှန်ဟိုင်းစတော့ရှယ်ယာဈေးကွက်ဟာ9ရာခိုင်နှုန်းကျော်ထိထိုးတက်လာခဲ့တယ်လို့ဟောင်ကောင်မှာတော့ 3.6 ရာခိုင်နှုန်းနဲ့တိုကျိုမှာ1ရာခိုင်နှုန်းကျော်ဈေးတက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးတိုးတက်လာတဲ့အချက်တွေလက်တွေထဲမှာထင်တာထက်ပိုပြီးတော့အားကောင်းလာရတာကစတော့ရှယ်ယာအယောင်းဝယ်လုပ်သူတွေကိုအပြိုင်ဆိုင်ဖြစ်အောင်အားပေးစေတာဖြစ်တယ်လို့ဆိုပါတယ်။အခုလိုတက်ကြွစရာသတင်းတွေကြောင့်ရေနံစိမ်းဈေးနှုန်းဟာ10ရာခိုင်နှုန်းကျော်တက်လာပြီးတော့6နှစ်အတွင်းတည့်ရက်ထဲမှာအမြင့်ဆုံးဈေးတက်ခဲ့တာလေးဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံမှာရုပ်မြင့်သံကြားတင်းတောက်နှစ်ဦးကိုဓာတ်ရိုက်အတန်းလွင့်နေတဲ့အချိန်ဗုဒ္ဓဦးနေ့ကပြစ်တက်လိုက်တဲ့တနတ်သမားကတနင်္ဂနွေလုံးတိုင်းတာနဲ့အတန်းလွင့်နေတဲ့သတင်းဌာနတွေကို23မျက်နှာပါတဲ့သဘောထားကြီးညာချက်ထုတ်ပြန်ခဲ့ပြီးသူဟာအချင်းကိုက်ဘုံမယ်လို့သူ့ကိုယ်သူတင်စားပြောကြားထားပါတယ်ဗာဂျီးနီးယားပြည်နယ်အခြေစိုက် WDBJ ရုပ်မြင့်သံကြားဌာနကဝန်ထမ်းဟောင်းဗက်စတာဖလနဂန်ဟာတင်းတောက်အမျိုးသမီးနဲ့ကင်မရာသမားတို့ကိုတနတ်နဲ့ပြစ်တက်ပြီးတဲ့နောက်ဝါရှင်တန်ဒီစီမြို့အနီးကအဝေးပြေးလမ်းမပေါ်မှာရဲကနောက်ကလိုက်လာတဲ့အချိန်သူ့ကိုယ်သူတနတ်နဲ့ပြစ်တက်ခဲ့ပါတယ်။အဲဒီလိုပြစ်ခတ်ပြီးနိုင်ပိုင်းအကြာမှာဆေးရုံမှာသူတေဆုံးသွားကြောင်းတပ်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ပြစ်ခတ်မှုဖြစ်ပွားပြီးပထမဆုံးအချိန်နတ်နဲ့ခင်အစီအစဉ်ထုတ်လွှင့်တဲ့ကြာတာပရင်းနေမနက်က WDBJ အတန်းလွင့်ဌာနမှာတေဆုံးသွားသူတွေကိုအမတ်ရအောင်မေ့တဲ့အနေနဲ့ခိတငြိမ်သက်ခဲ့ပါတယ်။တေဆုံးသွားခဲ့ကြတဲ့အသက်24နှစ်အရွယ်သတင်းတောက်အလစ်ဆန်ပါကာနဲ့အသက်28နှစ်အရွယ်ကင်မရာသမားအဒမ်ဝတ်တို့ကိုအမရအောင်မေ့တဲ့အနေနဲ့ WDBJ အတန်လွင့်ဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်မှာလည်းအမဲရောင်နှစ်ဖူးစီးကိုဖော်ပြထားပါတယ်။ Washington DC မြို့နဲ့385ကီလိုမီတာလောက်ဝေးတဲ့ Roanoke မြို့အနီးက Smith Mountain Lake ကဒေသခံစီးပွားရေးလုပ်ငန်းအဖွဲ့အကြီးအကဲအမျိုးသမီးကိုဓာတ်ရိုက်တွေ့ဆုံမေးမြန်းနေတဲ့အချိန်တနတ်သမားကအလစ်ဆန်ပါကာနဲ့အဒမ်ဝတ်တို့ကိုဗိုလ်ထုနေကတနတ်နဲ့ပြစ်တက်လိုက်တာဖြစ်ပါတယ
်။လူပေါင်း1800လောက်တည်ဆုံခဲ့ရတဲ့ Katrina Hurricane လေမုန်တိုင်းတိုက်ခတ်ခံခဲ့ရတာ10နှစ်ပြည့်မြောက်တဲ့ရက်နီးကာလမှာသမ္မတ Barack Obama ဟာမုန်တိုင်းတံခံခဲ့ရတဲ့ New Orleans မြို့ကိုကြာတာရင်းနေမှာရောက်သွားပြီးတော့မြို့နယ်ပြည်သူလူထုနဲ့တွေ့ဆုံခဲ့ပါတယ်။ကြီးမားတဲ့ရေကြီးမှုနဲ့ကြုံခဲ့ရတဲ့မြို့ကြီးပြန်လည်ထူထောင်လာမှုနဲ့လူသက်တွေဆုံးရှုံးပျက်စီးသွားတဲ့အဆောက်အုံတွေပြန်လည်တိဆောက်ရေးတွေမှာနိုင်ငံသားတွေပူးပေါင်းဆောင်ရွက်ခဲ့ကြတယ်လို့ဖွံ့ဖြိုးတိုးတက်မှုအလားအလာကောင်းတွေအပေါ်သမ္မတကချီးကျူးစကားပြောဆိုခဲ့ပါတယ်။ဝမ်းနဲ့ပူဆင်းမှုတွေအခက်အခဲတွေကြုံတွေ့နေရတဲ့အချိန်မှာတယောက်ကိုတယောက်ကူညီဖေးမှပြီးတော့ကောင်းမွန်တဲ့အနာဂတ်အတွက်တည်ဆောက်ကြတဲ့ခင်ဗျားတို့တွေဟာစံနမူနာထားလောက်သူတွေဖြစ်ပါတယ်ဆိုပြီးတော့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ် ဒီမြို့တော်ကြီးကိုပြန်လဲတိစောက်ခဲ့တဲ့စီမံကိန်းဟာတာမန်မဟုတ်ပါဘူးလို့လည်းသမ္မတကဆိုပါတယ်မြို့တော်အနေနဲ့ရှိသင့်ရှိရတဲ့အားလုံးပြန်ပြီးတော့တိစောက်ခဲ့ကြပါတယ်ဒီမြို့မှာနေထိုင်သူတွေအားလုံးသူတို့ဟာဘယ်သူဘဝဖြစ်တယ်ဘယ်လိုပုံသဏ္ဍာန်ရှိတယ်ဘယ်လောက်ငွေကြေးချမ်းသာတယ်ဆိုတာတွေကိုလုံးဝဂရုမပြုဘဲအားလုံးပါဝင်လှုပ်ဆောင်ခဲ့ကြတာဖြစ်တယ်လို့မစ္စတာအိုဘားမားကပြောဆိုသွားပါတယ်နယူးအော်လင်းစ်မြို့သူဒီမိုကရက်ပါတီရဲ့နိုင်ငံရေးအကြံပေးဒေါ်နာဘရက်ဇယ်ဟာသမ္မတနဲ့အတူလိုက်ပါသွားခဲ့ပါတယ်သူမဟာမုံတိုင်းတက်ခတ်ပြီးတဲ့နောက်ပြန်လည်ထူထောင်ရေးအေဂျင်စီမှာအလုပ်လုပ်ကင်ခဲ့သူလည်းဖြစ်ပါတယ်။ New Orleans မြို့ကို Katrina မုံတိုင်းဟာ2005ခုနှစ်ဩဂုတ်လ29ရက်နေ့ကဝင်ရောက်တက်ခတ်ခဲ့ပြီးတော့မြို့တော်ရဲ့80ရာခိုင်နှုန်းကိုရေလွှမ်းသွားစေခဲ့ပါတယ်
။အရှေ့လယ်ပိုင်းဆိုင်ရာအကြောင်းအရာကိစ္စအများအပြားကိုအမေရိကန်သမ္မတဘာရက်အိုဘားမားနဲ့ဆွေးနွေးဖို့အတွက် Saudi Arabia ဘီယန်ဆယ်မန်ဟာရှေ့သတင်းပတ်တဲ့ Washington DC မြို့ကိုလာရောက်มาဖြစ်ပါတယ်။ Sorry ဘရင်အဲ့ဒီလေလာလဲတာဟာနှစ်နိုင်ငံကြားမဟာဗျူဟာမြောက်ဆက်ဆံရေးဟာဘလောက်အရေးပါတယ်ဆိုတာကိုပြသလိုက်တာပဲလို့စက်တင်ဘာလ4ရက်နေ့မှာရောက်လာမဲ့ Sorry ဘရင်ရဲ့ခီးစဉ်နဲ့ပတ်သက်လို့အင်ဗျူရောပြောခွင့်ရပုဂ္ဂိုလ် George Ernest ကကြားသာပရိသတ်မှာပြောပါတယ်။နှစ်နိုင်ငံအကြားလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေပူးတွဲဆောင်ရွက်နေမှုအပါအဝင်နှစ်နိုင်ငံဆက်ဆံရေးပုံမှန်အားကောင်းလာအောင်လှုပ်ဆောင်မဲ့ကိစ္စရပ်တွေကိုခေါင်းဆောင်နှစ်ဦးဆွေးနွေးကြမယ်လို့ George Ernest ကပြောပါတယ်။ဒေတာအတွင်းအီရန်နိုင်ငံကမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုပ်ဆောင်မဲ့ကိစ္စအပါအဝင်ယေမင်နဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့စစ်ပွဲတွေအကြောင်းကိုလည်းသမ္မတအိုဘားမားနဲ့ Saudi Arabia တို့ဆွေးနွေးကြမယ်လို့ဆိုပါတယ်။အရှေ့လယ်ပိုင်းဒေတာအတွင်းအီရန်လိုပဲဩဇာတက်ရောက်ဖို့ကြိုးပမ်းနေတဲ့ Saudi Arabia နိုင်ငံဟာအီရန်နိုင်ငံနျူကလ িয়ার နဲ့တိစောက်နိုင်မဲ့အရေးကဟန်တာမဲ့သဘောတူညီချက်ကိုထောက်ခံနေတာဖြစ်ပါတယ်။အီရန်ကနျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ထိုးလိုက်ခြင်းအပြင်အနောက်နိုင်ငံတွေနဲ့ကုလသမဂ္ဂတို့ကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းပေးမှာဖြစ်ပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်။ VOA American တာမြန်မာပိုင်းစီစဉ်ကနန္ဒခင်းသတင်းနေဆက်လက်ပြီးတော့ကြီးညာပေးနေပါတယ်။ဂရိနိုင်ငံရဲ့ဘူတရားယုံတရားသူကြီးချုပ်ဗက်ဆီကီကီတန်နူဟာယာယီအစိုးရရဲ့အကြီးအကဲဖြစ်ကြတာပဒေးနေမှာကျန်းသစ္စာချိန်ဆလိုက်ပြီးတဲ့နောက်သူမဟာဂရိနိုင်ငံရဲ့ပထမအဦးဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။မစ္စတာနူအနေနဲ့သူမဦးဆောင်ခဲ့တဲ့အစိုးရအဖွဲ့ဟာပြည်ထနာတွေကြုံရတဲ့ဂရိနိုင်ငံကိုအနည်းဆုံးစက်တင်ဘာလ20ရက်နေ့ရွေးကောက်ပွဲကျင်းပခြင်းအထိတာဝန်ယူပြီးတော့အုပ်ချုပ်သွားမှာဖြစ်ပါတယ်။ယာယီအိမ်ဆောင်အစိုးရရဲ့အဓိကတာဝန်ကတော့တရားမျှတပြီးတော့ချောချောမွေ့မွေ့ရွေးကောက်ပွဲကျင်းပပြီးဖို့ဖြစ်တယ်လို့ဝန်ကြီးချုပ်တာဝန်လွှဲပြောင်းရယူတဲ့အခမ်းအနားမှာသူမကပြောခဲ့ပါတယ်။ဒါပေမဲ့အခြေအနေအရအစိုးရအနေနဲ့အရေးကြီးကန်တွယ်ရမယ့်လူဝင်မှုကြီးကြပ်ရေးကိစ္စလိုပြဿနာမျိုးကိုတော့ကန်တွယ်ဖြေရှင်းရမှာဖြစ်တယ်လို့လည်းပြောပါတယ်။ဂရိနိုင်ငံဟာကာလကြာရှည်ဖြစ်ပွားနေတဲ့စီးပွားရေးပြဿနာကိုဖြေရှင်းနိုင်ဖို့ကြိုးပမ်းနေရချိန်မှာဂရိနိုင်ငံရဲ့ပင်လယ်ကမ်းခြေကိုအထူးသဖြင့်ဆီးရီးယား၊ Iraq ၊ Afghanistan နိုင်ငံတွေမှာအကြမ်းဖက်သမားတွေနဲ့ဖြစ်ပွားနေတဲ့စစ်ဘေးရန်ကနေထွက်ပြေးလာကြတဲ့ထောင်ပေါင်းများစွာရှိတဲ့ပြောင်းရွှေ့နေထိုင်သူတွေဝင်ရောက်လာတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။တရားသူကြီးချုပ်လုတ်ခဲစဉ်အခါကမစ္စတာနူဟာဥရောပတပ်မကရဲ့နောက်ထပ်ဗန္ဒာရေးအကူအညီရရှိဖို့အတွက်အစိုးရခန်းစား권နေတဲ့အတုံးစီတီလျှော့ချရေးချိုးချံချွေတာရေးစတဲ့အစီအစဉ်တွေကိုဆန့်ကျင်ခဲ့သူဖြစ်ပါတယ
်။ယူကရိန်းစစ်တပ်နဲ့ရုရှားကကြောတော့နောက်ကပေးထားတဲ့သဘုံအဖွဲ့တွေကြားအကျဉ်းသားချင်းလဲလဲမှုအစီအစဉ်ပြုလုပ်ခဲ့ပါတယ်။ဒါဟာစက်တင်ဘာလ1ရက်နေ့မှာနှစ်ဖက်အပြစ်ခံရဆဲကြဖို့အခုသတင်းပတ်အတွင်းရရှိခဲ့တဲ့သဘောတူညီချက်ရဲ့ရလာလည်းဖြစ်ပါတယ်။တပုံအဖွဲ့ဘက်ကအကျဉ်းသား12ယောက်နဲ့အလားတူအရေးအတွက်ရှိတဲ့စစ်သားတွေလဲလဲမှုပြုလုပ်ခဲ့တယ်လို့နှစ်ဖက်စလုံးကအရာရှိတွေကပြောပါတယ်။ဒါဟာယုံကြည်စိတ်ချရမှုရှိတဲ့အခြေအနေအောက်မှာပြုလုပ်တဲ့ပထမဆုံးအကျဉ်းသားလဲလဲမှုဖြစ်တယ်လို့သူတို့ကသူတို့ဒွန်ညက်စ်ပြည်သူ့သမ္မတနိုင်ငံလို့အမည်ပေးထားတဲ့ဒေသကရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဖစ်တာအနိုဆော့ဖ်ကပြောပါတယ်။ဒီကြဖြစ်ပေါ်မှုတစ်ခုမှာတော့ရုရှားကကြောရောင်းနောက်ကံပေးထားတဲ့တပုံအဖွဲ့တွေဘက်ကအပြစ်ခတ်ရစေးတဲ့သဘောတူညီချက်ကိုကြာတာပရိနေကအကြင်ကြင်ချိုးဖောက်ခဲ့တယ်လို့ယူကရိန်းဘက်ကဆွဆွဲပြောကြားလိုက်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံအနေနဲ့ကာဘူးမြို့မှာရှိတဲ့ပါကစ္စတန်တန်တမန်နေနဲ့တန်ရုံဝင်တန်းနေတန်တမန်နေနေထိုင်ရာနေရာတွေရဲ့လုံခြုံရေးကိုအာမခံမှုပေးဖို့အတွက်ပါကစ္စတန်နိုင်ငံကတောင်းဆိုလိုက်ပါတယ်။အထူးသဖြင့်တန်ရုံပြင်ပမှာနေထိုင်နေကြတဲ့တန်ရုံဝင်တန်းတွေကိုအာဖဂန်အေဂျင့်တွေကနှောက်ယှက်မှုတွေရှိနေတယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်ပါကစ္စတန်တန်တမန်အဖွဲ့ဝင်တွေကတယောက်ကိုပြန်ပြီးဆွဲဖို့ကြိုးစားတာကိုခံခဲ့ရပါတယ်တန်ရုံဝင်တန်းတွေရဲ့လှုပ်ရှားမှုတွေကိုကန့်သတ်ထားရကြောင်းလုံခြုံရေးစိုးရိမ်ရတဲ့အတွက်ဝင်တန်းတွေကိုတန်ရုံဝင်တန်းကိုပြောင်းရွှေ့နေထိုင်ထားရတယ်လို့လည်းဆိုပါတယ်
အီရတ်စစ်တပ်ရင်နှန်းကို IS အစ္စလာမစ်စုစည်းကြောအဖွဲ့ကအသေးခံကားပုံးနဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်အဆင့်မြင့်စစ်ဦးစီးနှုတ်သေဆုံးသွားတယ်လို့အီရတ်အရာရှိတွေကပြောပါတယ်။အဲ့ဒီတိုက်ခတ်မှုဟာ IS အဖွဲ့ကထိန်းချုပ်ထားတဲ့အန်ဘာခင်အတွင်းကရမ်ဘန်ဒီမြို့မြောက်ပိုင်းမှာကြာသပတေးနေ့ကဖြစ်သွားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီဒေသမှာအီရတ်အစိုးရလိုလားတဲ့တပ်ဖွဲ့တွေက IS အဖွဲ့ကိုလက်နက်ချီပြီးထိုးစစ်ဆင်တိုက်ခတ်နေတာဖြစ်ပါတယ်။တည်သွားတဲ့သူတွေထဲမှာအန်ဘာခင်စစ်စင်ရေးဒူဦးစီးမူဘိုချုပ်အဗ်ဒူရာမန်အဘူရဂီဖ်နဲ့တမဟာ10ရဲ့အကြီးအကဲဘုံမှုချုပ်ဆေဖင်အဗ်ဒူမဂွီတိုပါဝင်တယ်လို့စစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် Direct from Washington The Voice
of America VOA 2015ခုနှစ်ဩဂုတ်လ28ရက်တောက်ကြနေမနေ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်းနဲ့ကိုဇော်ဝင်းလိုင်းတို့ကြေညာပေးသွားကြတာပါအမေရိကန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကနေပြီးတော့ထုတ်လွှင့်ပေးနေတဲ့အချိန်မှာဒီမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေတဲ့အရင်ဆုံးအပြစ်ရရေးနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ပါပြောခဲ့တယ်လဲဆိုတာကိုနားဆင်ရပါပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတနိုင်ငံလုံးအပြစ်ရစေရေးပေါ်မှာပြောဆိုလိုက်တဲ့သဘောထားဟာတစ်ခုနဲ့တစ်ခုအတိတ်ပဲကွဲလွဲနေတဲ့အတွက်လူမှုကွန်ရက်စာမျက်နှာတွေမှာအလေးထားဆွေးနွေးစရာတစ်ခုဖြစ်လာနေပါတယ်ဒေါက်ဆန်းစုကြည်ကတနိုင်ငံလုံးအပြစ်ရစဲရေးစာချုပ်ကိုအမြန်ဆုံးဖြစ်စေဖို့ဆိုတဲ့အသုံးမျိုးနဲ့တခါတခြားသတင်းဌာနတစ်ခုမှာတော့အလော30မဆောင်ရွက်ဖို့ဆိုပြီးတော့ပြောဆိုချက်တွေကွဲလွဲနေတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ကိုဒီလ9ရက်နေ့ကနှစ်ဖက်သဘောတူအချောအသက်ရေးဆွဲခဲ့ပေမဲ့လက်နက်ကိုင်အဖွဲ့အလုံးပအဝင်လက်မှတ်ရေးထိုးရေးမူနဲ့ပတ်သက်ပြီးအစိုးရနဲ့လက်နက်ကိုင်အဖွဲ့တွေအကြားအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားမှာပါလွန်ဆွဲမှုတွေရှိနေချိန်မှာအခုလိုဒေါန်ဆန်းစုကြည်ရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတဲ့အပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရေးထိုးရနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကစဉ်းစားစေလိုတယ်ဆိုတဲ့သဘောထားကတော့ကရင်မျိုးသားအစည်းအရုံး KNU ကဗိုလ်မှူးထူးထူးလေးနဲ့ရှမ်းကောင်းဆောင်တူဦးဖြစ်တဲ့ဦးဟန်ယောင်ရွှေတို့ဒေါ်ဆန်းစုကြည်နဲ့ပြီးခဲ့တဲ့စနေနေ့ကတွေ့ဆုံပြီးမှ NLD ဗဟိုအလုံးမှုဆောင်ဦးဝင်းထိန်က AP သတင်းဌာနကိုပြောဆိုတာဖြစ်ပါတယ်။နောက်တနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုအမြန်ဆုံးဖြစ်စေချင်တယ်ဆိုတဲ့သဘောထားကတော့လွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းအစီအစဉ်မှာ26ရက်နေ့ကဒေါ်ဆန်းစုကြည်ကိုယ်တိုင်ဖြေဆိုခဲ့တာဖြစ်ပါတယ်။
ဒီခါရစေးကိုအများဆုံးဖြစ်စေချင်တာပေါ့တကယ်တနိုင်ငံလုံးအလုံးပါဝင်ပြီးတော့အလုံးအနေနဲ့ပြီးတော့ဂရိတီနဲ့စာချုပ်မျိုးဖြစ်ပေါ်လာစေချင်တာပေါ့ဒါမှပဲဒီနိုင်ငံဟာငြိမ်းချမ်းရေးဘက်ကိုသွားနိုင်မှာ
ဒီလိုသဘောထားနှစ်ရက်ကွဲပြားနေတာနဲ့ပတ်သက်ပြီး NLG ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကိုမေးမြန်းရမှာတော့အခုလိုဖြေကြားပါတယ
်နောက်ဆုံးကိုယ်တိုင်ပြောတာ RFA မှာပါနေပါပြီအတန်းဖိုင်တွေပါရှိပါတယ်ဒီမှာသူကဥက္ကဋ္ဌကိုယ်တိုင်တည်းရိုက်ပြောတာဟိုနောက်တစ်ခုကအခုကျေးစလာစီလိုရယ်ဆိုရင်အာအစ်င့်ရပြောတာလေဆိုတော့ဒရိုင်းနဲ့ဟိုနည်းနည်းမတူဘူးလေဥက္ကဋ္ဌကိုယ်တိုင်ပြောတာဟုတ်တော့အပြည့်ယူသင့်ပါတယ်လို့ပြောတယ
်ဦးဝင်းထိန်ပြောဆိုတာဟာနားလည်မှုလွဲမားတာလားအကြားလွဲမားတာလားဆိုတဲ့မေးခွန်းကိုတော့ဘာကြောင့်ဆိုတာသေချာမသိဘူးလို့ဦးညံဝင်းကဖြေဆိုပါတယ်ကရင်မျိုးသားစီယုံကငင်းချမ်းရေးဆွေးနွေးရေးဆိုင်ရာကိုယ်စားလှယ်တဦးဖြစ်တဲ့ဘရိုစောခွေထူးဝင်းကဒေါန်ဆန်းစုကြည်ရဲ့သဘောထားနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ
်။အဲဘုံချုပ်တဲ့လေတို့တက်ပြီးတဲ့နောက်ဆိုင်ညမှာကျတော့အစီအခံရတော့ကမလမအမြဲသူပါတဲ့ဒီဒီကြကြလောက်ရပါတဲ့အချီကသွားလို့ရမှာကျွန်တော်လည်းအဲဒီကိုစဉ်းစားလို့ရမယ်ပြောတယ်။နောက်တစ်နေ့ကဦးလူလည်းဦးမချိန်ဟာဦးမချိန်ရပြည့်တော်စစ်ကောင်စီကလည်းမလုပ်နဲ့ဆိုတော့ကျွန်တော်တို့ကတကယ်ဒီလိုမှလည်းဒီဝင်တာ။ဒါနဲ့ဒီနေ့ရေဒီယိုဖရီရှယ်မှာကျတော့ဒီသတင်းထဲမှာတော့သူကအများကြီးထုတ်ကြပါဆိုတော့သူ့ရဲ့နေရာတော့ကိုပေါ့တယ်
။ဗိုလ်မှူးထူးထူးလေးနဲ့ဆွေးနွေးပွဲမှာတော့လက်မှတ်ရေးထိုးမဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်ရဲ့တရားဝင်မှုနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကမေးမြန်းခဲ့တယ်လို့ပြောဆိုပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးဦးဝင်းထိန်ဗိုလ်မှူးထူးထူးလေးနဲ့ဦးဟန်ချောင်ရွှေတို့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လောလောဆယ်မှာတော့တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကထိပ်သီးခေါင်းဆောင်တွေဟာနိုင်ငံတော်သမ္မတတမရော်ကာကွယ်ရေးဦးစီးချုပ်တို့နဲ့ထပ်မံဆွေးနွေးဖို့ရှိနေပြီးတွေ့ဆုံမဲ့ရက်ကိုတော့ညှိနှိုင်းနေဆဲဖြစ်ပါတယ်
။ကိုမိုးစောစုံစမ်းတင်ပြသွားခဲ့တာပါရှင်။တခါအပြစ်ရရေးနဲ့ပဲပတ်သက်လို့ပြည်ထောင်စုဝန်ကြီးကတော့ဘယ်လိုသဘောထားရှိသလဲပြောပြပေးပါဦးမယ်။တနိုင်ငံလုံးအပြစ်ရစဲရေးသဘောတူစာချုပ် NCA ကိုလွှတ်တော်မှအတည်ပြုချက်ယူပြီးတော့ဆက်ဆောင်ရွက်သွားမယ်လို့ဒီကနေ့ မနေ့တော့ငါပြည်ထောင်စုလွှတ်တော်မှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကပြောလိုက်တာပါတခါအစိုးရသစ်လက်ထက်မှာအစ်စ်အနေနဲ့စတင်ဆောင်ရွက်စရာမလိုဘဲနဲ့ဆက်လက်လှုပ်ဆောင်နိုင်မှုအတွက်ခိုင်မာအောင်လုပ်မယ်လို့လည်းသူကပြောပါတယ်။တိုင်းသာခေါင်းဆောင်တချို့ကလွှတ်တော်မှာပါတရားဝင်ဆောင်ရွက်ပေးဖို့ဒီချက်ကိုတောင်းဆိုထားတာဖြစ်ပါတယ်။ဒီစာချုပ်ကိုလက်ရှိအစိုးရလက်ထက်မှာအပြည့်အသတ်ချုပ်ဆိုမယ်လို့လည်းလွှတ်တော်မှာပြောဆိုသွားခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကအခုလိုပြောဆိုလိုက်တာပါဒီစာချုပ်ကိုလက်ရှိအစိုးရလက်ထက်မှာအပြည့်အသတ်ချုပ်ဆိုမယ်လို့လည်းလွှတ်တော်မှာပြောဆိုခဲ့ပေမဲ့ဘယ်အချိန်ဘယ်အဖွဲ့တွေနဲ့ဘယ်လိုချုပ်ဆိုမလဲဆိုတာကိုတော့တိကျစွာပြောဆိုခဲ့ခြင်းမရှိပါဘူ
းကျွန်တော်တို့အစိုးရလက်ထက်မှာတိတ်မကြခင်မှာ Nationwide Ceasefire Agreement ကိုလက်မှတ်ထိုးနိုင်အောင်စ조사ပါမယ်ပြီးလို့ရှိရင်ကျွန်တော်တို့ကအလဲဆုံးတော့ Framework လောက်တော့ဆွဲနေအောင်လုပ်ပြီးတော့မှမှာဒါရီလက်တော့တော်မှာအတင်ပြူပြီးတော့မှမနောက်အစိုးရကဒီတက်ကပြမစားဘဲနဲ့လုံနေအောင်ဆက်လက်ဆောင်ရွက်သွားမည်ဖြစ်ကြောင်းကြော်ပြန်လည်တင်ပြရပါတယ်
တိုင်းရင်းသားတွေဘက်ကလက်နက်ကင်ပြိပကဖြစ်ပွားနေမှုမှာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးအရာဖြေရှင်းခွင့်မရတဲ့အတွက်အခုလိုဖြစ်ပွားနေရတာဖြစ်ကြောင်းထောက်ပြမှုတွေရှိတယ်လို့ဦးအောင်မင်းကပြောပါတယ်ဒီအတွက်နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့သူကကတိပြုခဲ့တယ်လို့နိုင်ငံရေးဆွေးနွေးပွဲမှာဘယ်လိုအကြောင်းအရာတွေဆွေးနွေးနိုင်မလဲဆိုတာကိုသူကအခုလိုပြောပါတယ်
နိုင်ငံရေးပြဿနာတွေကအဲ့ကြမှာဆမှာဖြစ်တဲ့အတွက်အဲ့ကြမှာဖက်ဒရယ်ကိစ္စတွေဟလာဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးကိစ္စတွေအဲ့ဒီကိစ္စတွေမှာအဲ့မှာဆွေးနွေးကြမှာဖြစ်တဲ့အတွက် political dialogue ကရေးကြည့်တယ်။ကြောင့်မလို့အခုတည်းကဒီ political dialogue အတွက်ကျွန်တော်တို့လမ်းကြောင်းဖွင့်ထားတယ်ဆိုတော့ကျွန်တော်တင်ပြလိုပါတယ
်။ဥအောင်မင်းတင်ပြချက်ပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်အမတ်ဦးဝင်းထိန်ကတော့အခုလိုမှတ်ချက်ပေးပြောဆိုလိုက်ပါတယ်
။ဒီနိုင်ငံလုံးပြည်ပရဲ့စီးဟာမူအခြေအားဖြစ်တော့ဘဝကိနတခံရမယ်ကျေလက်ကျေစွာမယ်သို့တော်ဟုတ်တယ်လက်မနေရာလက်မထိုးရမယ်လို့ပြောတယ်သို့တော်လည်းပဲသို့တော်ဟုတ်တယ်လက်မနေရာနေရာလက်မထိုးမယ်ဆိုရင်သို့တော်အတူကြီးရနေပြီအဲ့ဒီသို့တော်ဥထာရီကိုဒီလက်မထိုးသင့်မထိုးသင့်ဆိုတော့ဘုံကြီးရယူဖို့လိုတယ်လို့ကျွန်တော်တင်ပြတာညီငယ်အဖွဲ့ကြီးတဲ့အဖွဲ့ကမတရားလို့ပြညာခံထားတဲ့အဖွဲ့တွေဖြစ်တယ်အကြိုချုပ်တယ်ဆိုရင် agreement လုပ်တယ်ဆိုရင်အဲ့ဒီ agreement တွေဟာအဲ့ဒီစာချုပ်တွေဟာတရားဝင်မှုရှိမှရှိဆိုတာဥပဒေကြောင်းရကျေပြန်ဆွေးနွေးမှာဆုံးဖြတ်တဲ့နေလို့ကျွန်တော်တင်ပြလိုက်တာဒီချိန်မှာရုပ်ဘွယ်ကနေနေပြီးပါတီရဲလှုပ်ရှုပ်နေတယ်အဲ့ချိန်မှာဒီ MCA ကိုဆော့ပလင်းလက်မထိုးတာလိုအပ်ချင်းရှိမရှိဆိုတာသိရကြပါလို့တိုက်တွန်းတယ
်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်နန်းစေဘွားကတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိစောက်နိုင်မှသာလက်မထိုးနိုင်မှာဖြစ်ကြောင်းလက်ရှိစည်ရေးတိုးချဲ့မှုတွေကိုတတိထားရှောင်ကျဉ်ဖို့လိုအပ်နေသေးတယ်လို့အခုလိုထောက်ပြပြောဆိုခဲ့ပါတယ
်တချို့နေရာဒီတပ်တွေမှာဒီအပြည့်ခတ်ရစာရေးကိုမဆောင်ရွက်နိုင်ပဲနဲ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေရှစ်ဆက်ပြီးနေရာဝင်ယူတာတွေရှိလာတယ်ဒါကိုကြားသိရပါတယ်အထူးသဖြင့်ကျမတို့ရဲ့ကရင်ပြည်နယ်ဖားဖုံးမဲဆန္ဒနယ်ဘက်မှာရှိနေတဲ့ဒီတပ်မဟာငါးဘက်မှာလည်းပဲတပ်မတော်ဘက်ကစစ်စင်ရေးဆောင်ရွက်ဖို့ဆိုပြီးတော့တပ်ကဟိုခြိတက်ပြီးတော့အဲ့ဒီမှာအင်အားတွေကိုအသုံးပြုလာတာကိုတွေ့ရတယ်လို့ပြောတဲ့အတွက်ကြောင့်တစ်ဖက်မှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းတွေအတွက်ယုံကြည်မှုတွေရွက်လွှတ်နေတာကိုလည်းတွေ့ရပါတယ်ဒီလိုမျိုးမဖြစ်စေဖို့အတွက်ငုံနှစ်ဖက်ကိုစစ်စင်ရေးတွေကိုဖြေလျှော့ပေးဖို့လည်းလိုအပ်ပါတယ
်လက်ရှိတိုင်းရင်းသားတွေမှာမတရားအသိဉာဏ်ထားဆဲဖြစ်တဲ့အပေါ်ဥအောင်မင်းကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမတီဆောက်နိုင်သေးတဲ့အတွက်မတရားအသိဉာဏ်ထားချက်ကိုမဖြုတ်သိမ်းနိုင်ပေမဲ့ဒီစာချုပ်ကိုချုပ်ဆိုနိုင်ဖို့အတွက်သမ္မတကိုယ်တိုင်တိုက်တွန်းထားတာကြောင့်စာချုပ်ဟာတရားဝင်အကျုံးဝင်ကြောင်းဒီကနေ့ပြည်ထောင်စုလွှတ်တော်မှာပြောဆိုလိုက်ပါတယ်လက်ရှိတိုက်ပွဲတွေဖြစ်ပွားမှုနဲ့ပတ်သက်ပြီးဦးအောင်မင်းကအခုလိုပြောဆိုခဲ့ပါသေးတယ
်အရှင်တို့ကဖြစ်ခဲ့တဲ့တိုက်ပွဲရဲ့ 95% 95% ရှော့ချနိုင်ပြီဖြစ်ပါတယ
်လက်ရှိမှာလက်နက်ကင်တိုင်းရင်းသားခေါင်းဆောင်တွေဘက်ကတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ် NCA ကိုအစိုးရနဲ့လက်မှတ်ရေးထိုးတဲ့အခါတိုင်းရင်းသားလက်နက်ကင်အဖွဲ့အားလုံးပါဝင်ရေးမှုကိုဆက်လက်ကင်ဆွဲပြီးဆွေးနွေးသွားမယ်လို့ပြောဆိုထားပါတယ်
မေခပြပြသွားတာပါရှင်အပြည့်ရစေးဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဒီအစိုးရဘက်ကသဘောထားနဲ့ဆောင်ရွက်ချက်တွေကြောင်းကတော့ဒါလောက်ပါပဲအခုဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ဒေသမှာတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေကိုပြောပြပေးမှာပါမြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယသုံးနိုင်ငံနဲ့ဇက်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာတိုက်ပွဲဖြစ်ခဲ့တဲ့အတွက်မြန်မာဘက်ခြမ်းမှာလည်းလုံခြုံရေးကိုတင့်ကျပ်ထားပြီးစောင့်ကြည့်နေတယ်လို့မြန်မာနယ်ခြားဆောင်တပ်ဖက်ကပြောပါတယ်။ရခိုင်လက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်နေတာလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပေမဲ့မြန်မာဘက်ကတော့အတည်ပြုချက်မပေးပါဘူး။မြန်မာဘင်္ဂလားဒေ့ရှ်နယ်ဇက်လုံခြုံရေးအခြေအနေကိုတော့မတ်တင်ကီထိုက်ကဆက်သွယ်မေးမြန်းတင်ပြပေးထားပါရဲ့ရှင်။
မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယသုံးနိုင်ငံနေဆက်နေကြားမှတ်တမ်းအမှတ်80အနီးဘင်္ဂလားဒေ့ရှ်ပိုင်းနဲ့အတွင်းမှာတဘုံနိုးနဲ့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်တို့ကြားဗုဒ္ဓဟူးနေ့တုန်းကတိုက်ပွဲတွေဖြစ်ခဲ့တယ်လို့မြန်မာနေကြားဆောင်တပ်ရဲ့ရဲမှူးကြီးမြို့ဆွေကအတည်ပြုပြောဆိုပါတယ
်သုံးနိုင်ငံနေဆက်ပါဗျအိန္ဒိယရဲ့ကျွန်တော်တို့မြန်မာရဲ့အဲဘင်္ဂလားဒေ့ရှ်ရဲ့နေဆက်ပါဗျကျွန်တော်တို့မိုင်းတိုင်းနေကြားမှတ်တမ်း80အမြင်နဲ့ရှင်းနိုင်လို့ပြရပါတယ်ဗျ။မနေ့က9နာရီလောက်ကစဖြစ်တာပါဗျ။ကျွန်တော်တို့ဘက်ကတော့မထူပါဘူးကြာ။ဟိုဘက်ကတော့တိုက်ပွဲဖြစ်နေဆိုတော့အဲအဲဒင်္ဂလာဘက်က PGB ကကျွန်တော်တို့အကြောင်းကြားလို့ပြရပါတယ်ဗျ။နေမင်းဒီလိုပဲနေမင်းရှင်းနဲ့ဖြစ်တယ်ဖြစ်ချင်ပါတယ်ဗျ။ဟိုသူတို့စကောင်းတော့ဝင်တိုက်ခံလို့ပြောပါ။ဒီမှာတော့ AE ရဲ့ AY ရဲ့ဟိုနောက်ကဒီ RS ဟိုတောင်းရမ်းလူရဲ့အဲ့ဘက်မှာတော့နှစ်ဖွဲ့ရှိပါတယ်ဗျ။အဲ့နှစ်ဖွဲ့တွေကတစ်ဖွဲ့ပဲဖြစ်မှာဖြစ်ပါတယ်။ပြကြတော့ကျွန်တော်တို့မပြီးပါဘူး။
ဘင်္ဂလားဒေ့ရှ်သတင်းတွေမှာတော့ရခိုင်တပ်မတော် AA ကတပ်သားတွေနဲ့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်တို့ကြားတိုက်ပွဲဖြစ်ခဲ့တာဖြစ်ပြီးရခိုင်တပ်မတော်ရဲ့စစ်ဝတ်စုံတွေ laptop ကွန်ပျူတာတွေကင်မရာတွေစိုက်ကယ်တွေနဲ့မြင်းနှကောင်တို့ကိုသိမ်းဆီးရမိတယ်လို့ဖော်ပြကြပါတယ်မြန်မာနေကြားဆောင်တပ်ရဲ့ရဲမှူးကြီးမျိုးစွေကတော့ဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာအခြေစိုက်တဲ့သဘုံအဖွဲ့နှစ်ခုရှိတာကြောင့်ဘေးအဖွဲ့နဲ့ဖြစ်ခဲ့တယ်ဆိုတာကိုတော့ခိုင်ခိုင်လုံလုံမပြောနိုင်တဲ့အကြောင်းပြောပါတယ
်သူတို့ဘက်မှာငိုရဲကအဲ့ဘက်ရသူတို့ဒီမှာရှိနေတာပဲဗျအများကဟိုသူတို့ဌာနချုပ်နေတယ်ကျွန်တော်တို့ကကန့်ပတ်နေတယ်အဲ့ဘက်ဆမ်းမှာအပင်လားဘက်ဆမ်းမှာအဲ့ဒီဖွဲ့စည်းတွေရှိနေတယ်အဲ့ဒါကျွန်တော်တို့သူတို့တချို့ရာဆိုရင်သက်ဆိုင်ရုံးနေပါလိမ့်ရှိလို့ဆိုတော့ကျွန်တော်တို့ကလည်းတော့ပင်လားဘက်ကိုကန့်ပတ်နေတာဖြစ်ပါလိမ့်မယ်ကျွန်တော်တို့ကတော့ပုံမှန်လုံခြုံရေးလုပ်နေပါလိမ့်ကျွန်တော်တို့ဘက်ကဝင်လာရင်တော့အဲ့ကျွန်တော်တို့ကအဲ့ပိတ်နိုင်ရှိနေအောင်ကျွန်တော်တို့ဘက်ကတော့ပြင်တော့ပြင်ထားပါလိမ့်မယ်အဲ့ဟိုကတော့ကြီးကြတော့အဲ့ဒီဟိုကတော့မရှိပါဘူးကျွန်တော်တို့မှထူးခြားမှုတော့ကြီးကြတော့မရှိပါဘူး
သုံးနိုင်ငံနေဆက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မြန်မာဘက်ခြမ်းမှာလည်းလုံခြုံရေးတင်းကျပ်ထားပြီးအခုချိန်ထိတော့မြန်မာဘက်ခြမ်းမှာလုံခြုံရေးအခြေအနေစိုးရိမ်စရာမရှိဘူးလို့ရဲမှူးကြီးမြို့ဆွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတိုက်ပွဲဖြစ်ခဲ့တယ်လို့ပြောဆိုထားတဲ့ရခိုင်တပ်မတော် AA ကိုဒီကိစ္စနဲ့ပတ်သက်ပြီးဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
။ဘင်္ဂလားဒေ့ရှ်မြန်မာနေဆက်လုံခြုံရေးဆိုင်ရာအခြေအနေကိုမတ်သင်္ကီထိုက်စုံစမ်းတင်ပြသွားတာပါ။အခုတခါတော့ထိုင်းနိုင်ငံအတွင်းလူသတ်မှုတန်တရားနဲ့ဖမ်းဆီးထားပြီးတော့တရားရုံးရင်ဆိုင်နေရတဲ့မြန်မာလူငယ်အလုပ်သမား2ဦးရဲ့အမှုစစ်ဆေးနေတဲ့နောက်ဆုံးအခြေအနေကိုပြောပြပေးသွားမှာပါ။ထိုင်းနိုင်ငံလှိတ်ကျွန်းလူသတ်မှုတန်တရားနဲ့အဖမ်းခံထားရတဲ့မြန်မာနိုင်ငံသား2ဦးရဲ့အမှုကိုဆက်ပြီးစစ်ဆေးတာမှာအဓိကစစ်ဆေးမင်းမြန်ခဲ့တဲ့ရဲမှုကြီးအပါအဝင်ရဲဝန်ထမ်း3ဦးရဲ့ထွက်ဆိုချက်တွေဟာကွဲလန်းနေပြီးတော့ဥပဒေနဲ့မညီတဲ့စစ်ဆေးချက်မျိုးတွေလုပ်ခဲ့တာလည်းတွေ့ရတယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်။ကြာသပတေးနေ့တရခွင်ကြားနာစစ်ဆေးမှုအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ကထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျောမှာတပ်ဖြတ်ခံခဲ့ရတဲ့ဗြိတိန်နိုင်ငံသား2ဦးနဲ့ပတ်သက်လို့တရလိုပြတပ်တွေတွေကိုစစ်ဆေးနေရမှာတရခံဖြစ်ဆွဆွဲခံထားရတဲ့မြန်မာလူငယ်တွေကိုအဓိကစစ်ဆေးမေးမြန်းရမှာပါဝင်ခဲ့တဲ့ရဲမှူးကြီးတွေကိုလည်းစစ်ဆေးခဲ့ပါတယ်ဒီထဲမှာကော့ဖငန်ကျွန်းကရဲမှူးကြီးရဲ့ထွက်ဆိုချက်တွေဟာကွဲလွဲချက်တွေနဲ့ဥပဒေနဲ့မညီတာတွေတွေ့ရှိခဲ့ရတယ်ဆိုပြီးတရားခဏ်တွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်အန်ကေအဲ့ဒီမှာခြေချက်လောက်ပြထားတယ်အမှုမှာသူကိုယ်တိုင်ပေါ့အစ်စ်ခံတဲ့ခါမှာအမှုမှာမပြည့်စုံလို့ဆိုပြီးတော့အောက်မှာလိုအပ်ချက်တွေကိုနောက်မှထပ်ဖြည့်ကျွတ်ပြီးတော့တင်ထားတာတွေရှိတယ်ကျမကလည်းမမဘူးဒါပေမဲ့ဒီဟာအမှုထဲမှာရှိတော့သူလည်းမသိဘူးလို့ပြောတယ်။နောက်တစ်ချက်ကတယ်လီဖုန်းကိုတက်တဲ့ကံပစ္စည်းသိန်းလုံးကတုံးကသူတို့ကအဲ့ဒီဖြစ်စဉ်ကိုတပ်ပုံရိုက်ပြီးတော့တရားရုံးအမှုမှာမတင်ဘူး။အမှုလိုမီဒီမှာဒဲတင်မှုတကိပါဖြစ်ဖြစ်ဖြစ်ဖြစ်စဉ်လေးတွေကိုအမြင်နဲ့မှတ်တမ်းတင်တပ်ပုံရိုက်ပြီးတော့တင်ရတဲ့ထုံးစံရှိတယ်။ဒါပေမဲ့အဲ့ဒါပါမလာခဲ့ဘူး။နောက်တစ်ခါဇော်လင်းနဲ့တိတရခံနဲ့သူနဲ့စကားပြောတဲ့ခါမှာဘာသာပြန်မရှိဘူးတဲ့။ဘာဖြစ်လို့ဘာသာပြန်မရှိဆိုတော့ဇော်လင်းကအင်္ဂလိပ်လိုပြောတတ်တယ်လို့ပြောတယ်။အဲသူနဲ့အင်္ဂလိပ်လိုပြောပြီးတော့ဘာသာစကားနားတယ်လို့သူကဘာသာပြန်မယူလိုက်ဘူးလို့ပြောတယ်။ဒီနေရာမှာလဲကိုယ်လေးတာပါလဲဆိုတော့ဗမာလူမျိုးတည်းခံမှလို့ပြောတယ်။ဘာဖြစ်လို့အင်္ဂလိပ်စကားသုံးတယ်လဲ။အင်္ဂလိပ်စကားကိုပေါ့ရှားနှုံးပြစ်ဇော်လင်းတတ်ပါတယ်လို့ဘယ်လိုကဝန်ခံမှလဲ။ဒါတစ်ချက်နောက်တစ်ချက်ကဒီမှာမောင်မောင်ဆိုတဲ့ချိုတင်ထွက်ချက်ချက်ရယူသွားတဲ့လူဟာသူကိုယ်တိုင်ဘာမှထောက်ထားမရှိဘူးဆိုတဲ့တရားရုံးရဲ့မောင်မောင်ချိုတင်ထွက်ချက်မှာပါတယ်။ဒါပေမဲ့မောင်မောင်ကြတော့လာဝကဥပဒေနဲ့အရေးမယူဘဲနဲ့ဇော်လင်းလေးတို့ကြတော့ဝင်းစော်ထွန်းတို့ကြတော့လာဝကဥပဒေနဲ့အရေးယူတာကိုလေဒါကထောက်မိတာလားရှိတယ်ဥပဒေကမညီမညာဘူးဆိုတဲ့ဘောပေါ့နော်ကလေးတွေဘက်ကနေပြီးတော့နှိမ့်ဆက်တဲ့အကြောင်းမို့ဆိုပြီးတော့ထောင်ထဲကနေစာတင်တယ်အဲ့စာတင်တဲ့ကိစ္စကိုလေသူကဖတ်လိုက်ရဘူးသူရှိတင်တာမဟုတ်ဘူးလို့ပြောတယ်နောက်တစ်ခါရှင်းနာ တည်နေရတပ်ပုံပြပြီးတော့ဟင်းနိုင်ရင်ညင်းနေဖို့ညင်းနာပေါ်မှာပဝါပုတ်ပဝါအစိမ်းဥပ္ခါရာရှိတယ်အဲ့ဒါကိုပြမိတဲ့ခါတော့သူသွားတဲ့ချိန်မှာတော့အဲ့ဒီပုံအဲ့ဒီအဝေးကိုမတွေ့ဘူးလို့ပြောတယ
်သူဆက်ခံထားရသူမြန်မာလူငယ်နှစ်ဦးဟာလူတက်မှုဖြစ်ပြီးနှစ်ပတ်ကြာတဲ့အထိကျွန်းကနေတိမ်းချောက်သွားခြင်းမလုပ်တာဟာဥပဒေကိုနားမလည်လို့သာဖြစ်တယ်ဆိုပြီးကော့ဖငန်ရဲမှူးကြီးကဒီကနေ့မှထပ်ဆိုသွားပါတယ်ဒီကော့ဖငန်ကျွန်းကရဲမှူးဟာအခင်းဖြစ်ပွားမှုတွေအတွင်းမှာတပြက်ခံရသူရဲ့တငယ်ချင်းတွေဖြစ်တဲ့အင်္ဂလန်နိုင်ငံသားနှစ်ဦးကိုစစ်ဆေးခဲ့သူလည်းဖြစ်ပါတယ်။တရားခံရှင်းတွေကတော့ခုခံခြေပနိုင်ဖို့အတွက်မြန်မာနိုင်ငံသားတပ်တွေရဲ့အပါအဝင်နိုင်ငံခြားသားတပ်တွေနှစ်ဦးကိုခေါ်ယူပေးဖို့အတွက်တရားရုံးမှာတောင်းဆိုထားတာပါ။ဒါပေမဲ့လည်းတပ်တွေခေါ်ခွင့်မရသေးသလိုဒီနိုင်ငံခြားသားတပ်တွေတွေဟာအမှုမှန်ပေါ်ပေါက်ရေးမှာအရေးကြီးသူတွေဖြစ်တယ်ဆိုပြီးရှင်းနေဦးအောင်မျိုးတန်းကဆိုပါတယ်
။မောင်မောင်ရေชาวเยดิคริสโตบาโดตรงหยอดสะลงหาเยกะปုံซันฉะပြီးတော့လုံစင်းနဲ့ပုံစံယူလုပ်ပြီးတော့ပြမလာအောင်လုပ်နေတဲ့တပွဲရှိပါတယ်ဒီယူရီကဝက်ဆက်ဒီမှာလဲပေါ်နေတာပဲဒီယူရီကပါလဲชาวဒီသူ့နောက်ကလိုက်လာတယ်ပါဆိုဇာတ်မီးပေါ်လာပြီအခုလည်းကော်ဖူဘားလေးဝင်တော့လက်မတန်းရတယ်ဒီတာမှာသွေးပြင်းနေတာပေါ်နေပြီအဲ့တော့ဒီလူတွေပြန်လို့ဒီလူတွေကအမှန်ကန်ဟိုချက်လိုက်မယ်ဆိုရင်အမှုကအမှန်နဲ့ပေါ်ရမှာဘူ
းနိုင်ငံသားသား2ဦးနဲ့2ဦးကတော့တေဆုံးသူရဲ့မိတ်ဆွေဖြစ်ပြီးနောက်2ဦးကတော့အဲ့ဒီကျွန်းကကျွန်းတကြီးပိုင်နဲ့ AC ဘားမှာဂီတာတီးပြီးအလုပ်လုပ်ကင်နေသူ2ဦးဖြစ်ပါတယ်သူတို့ဟာဒီတိန်နိုင်ငံသား2ဦးတက်ဖြတ်ခံရပြီးတဲ့နောက်တစ်နေ့မှာပဲကျွန်းကနေထွက်ခွာခဲ့ကြသူများဖြစ်ပါတယ်သူတို့ကိုထိုင်းရဲတွေကမင်းမြတ်စုံစမ်းမှုအနေငယ်လုပ်ခဲ့ပေမဲ့သူတို့ဟာလူတက်မှုနဲ့မသက်ဆိုင်ဘူးဆိုပြီးရဲဝင်တန်းတွေကပြန်ခွင့်ပေးခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်တုန်းကတူကတော့သူ့ရဲ့အခန်းထဲမှာသွေးဆော့နေတဲ့အဝတ်အစားတွေရှိနေပြီးနောက်တူကတော့သေဆုံးသူတိုက်ခိုက်ခံခဲ့ရတဲ့ဒဏ်ရာဒဏ်ချက်မျိုးတွေကိုသူ့ရဲ့ခန္ဓာကိုယ်မှာတွေ့ရှိခဲ့ရတာပါဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကသူတို့ကိုထိထိရောက်ရောက်စစ်ဆေးမေးမြန်းတာမျိုးတွေမလုပ်ခဲ့ဘူးဆိုပြီးထိုင်းလူမှုကွန်ရက်တင်မှာဝေဖန်ခဲ့ကြပါတယ်ထိုင်းနိုင်ငံလက်ကျောမှာပြည်ထိုင်နိုင်ငံသားတို့တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြည်ထိုင်ရဲတွေရဲ့အစီရင်ခံစာကိုကြည့်ရှုခွင့်ပေးဖို့တရားခဏီဘက်ကတောင်းဆိုချက်ကိုတော့ဗဟိုတရားရုံးကညှင်းပယ်လိုက်ကြောင်းမနေ့ကတော့ရိုက်တာသတင်းတွေမှာဖော်ပြထားပါတယ်ရှင်
။မအေးမှာစုံစမ်းတင်ပြသွားခဲ့တာပါရှင်။ VOA American တန်ရဲ့တောက်ကြနေမနေ့ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။သောတာရှင်တွေအနေနဲ့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သူချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်။မဆန်နာရှင်စီးရင်တွေမှားယွင်းမှုနဲ့ပတ်သက်လို့ဘာတွေကိုဘယ်လိုဆောင်ရွက်ပြုပြင်သင့်တယ်လဲဆိုတာကိုဆွေးနွေးဖို့ဒီတစ်ပတ်ရဲ့စနေနေ့ဒိုင်းရိုက်လေးလိုက်မှာဆွေးနွေးကြဖို့ကိုလည်းအခုဖိတ်ခေါ်ပါရစေရှင်ဖိတ်ခေါ်ချက်ကိုအသေးစိတ်နားဆင်နိုင်ကြပါပြီ
ဝါရှင်မြခင်အကြောင်းရှင်းရှိလာလေးမှာတော့ဒီလာမယ့်ရွေးကောက်ပွဲအတွက်မဆန်နာရှင်ဒီနောက်ဆုံးစီးရင်ကိုယူကဝဲကွန်ရှင်ကနေပြီးတော့အတီးပြုတ်ထုတ်ပြန်ပေးဖို့ရှိပါတယ်။ဒီမတိုင်ခင်ပနာမစီးရင်ထုတ်ပြန်တဲ့နေရာမှာတော့အမားယူနေတော့ဖြစ်ခဲ့ပြီးတော့ဒီပေါ်မှာပြင်ဆင်ခြင်းပြင်ဆင်ခွင့်တွေကိုလည်းပေးခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေကနေပြီးတော့ဒီမဲဆန္ဒရှင်စီးရင်မှာပါတဲ့မိဘလူနဲ့ပတ်သက်တဲ့မှောင်ရင်မှုတွေကိုတိုင်ကြားမှုတွေမှောင်ရင်မှုတွေကိုပြန်လည်ပြင်ဆင်မှုတွေလုပ်တာတွေလည်းတွေ့ရပါတယ်။ဒါကြောင့်မလို့ဒီအခုလာမယ့်ဒီယူကောက်ပွဲအတွက်မဲဆန္ဒရှင်စီးရင်တိကျမှန်ကန်မှုဟာဘယ်လောက်ထိအရေးကြီးပါလဲ။ဒီတိကျမှန်ကန်မှုရှိမရှိဆိုတဲ့ကိစ္စဟာလာမယ့်ရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိတည်ရောက်မှုရှိနိုင်မှာလဲဒါကြောင့်မလို့ဒီမဲဆန္ဒရှင်စီးရင်နဲ့ပတ်သက်လို့ရောဒီချိုတင်မဲဆန္ဒတွေနဲ့ပတ်သက်လို့ရောလာမယ့်ဒီစနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပေါဝင်ဆွေးနွေးမင်းမြန်လို့ရတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘဏ်ကိုချိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမင်းမြန်လို့ရတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA မြန်မာဘဏ်ကိုချိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရဆိုရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပါရှင်ဗီယိုအမေရိကန်တန်ကနေ2015ခုနှစ်ဩဂုတ်လ28ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်မှာတော့ American Style Indian 3 English သင်ခန်းစာကိုအရင်ဆုံးလေ့လာနိုင်ကြမှာဖြစ်ပြီးတော့ဒီတစ်ပတ်ရဲ့ကျန်းမာရေးအစီအစဉ်မှာတော့
ကျွန်တော်နိုင်ငံအနေနဲ့နိုင်ငံလုံးနေတွင်းတော့ကြည့်နိုင်တော့အညာလို့သတ်မှတ်ပါမယ်နောက်ကြားနာခြင်းသာသနာ့တွင်းတို့ကိုကိုလည်းဒီခိုက်တယ
်ဒေါက်တာစောဝင်းပြောပြထားတဲ့သွေးလွန်တုတ်ခွေအကြောင်းတည်ကောင်းစရာတွေကိုလည်းစူးစီးတင်ပြပေးမှာဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ဒီတိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြားရဖို့ရှိပါတယ်ရှင်ဒီလိုစီစဉ်တွေတဲကမှအခုရင်ဆုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါဒေါ်လာလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်
ဒီနေ့မြန်မာပြည်မှာ idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက s t r e e t street ကလမ်း s m a r t smart ကညံကောင်းတာထက်မြက်တာဆိုတော့ squid ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်တမန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအသေးပဲမျိုးမဟုတ်ပါဘူး idiom ဆိုတဲ့သဘိုက်အသေးပဲကနေစဉ်ဘဝတစ်လျှောက်လုံးရှောက်လန်းရတဲ့လမ်းခီးမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီသုံးကတော့ American စကားပြောမှာအသုံးများတယ်ရှိပါတယ်ဒါအပြင်မျိုးတွေသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေရင်လဲရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လဲရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today he is street smart and knows how to get along with people
အကင်းပါသူလူရည်လည်းသူသွားတတ်လာတတ်သူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တလလာဒန်စီစဉ်ပို့ချပေးနေတဲ့ American style idiom အသုံးမနေ့ခင်အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြပြီးတဲ့နောက်သောတာရှင်များအတွက်ကျမတို့ VOA ရဲ့နေ့စဉ် TV အစီအစဉ်တွေအပြောင်းလဲရှိနေတဲ့အကြောင်းကိုလည်းမိတ်ဆက်ပေးပါရစေအောင်ရှင်ဟုတ်ကဲ့ VOA ရဲ့ TV နေ့စဉ်အစီအစဉ်တွေကိုတော့ဒီရွေးကောက်ပွဲကာလ
စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းဘက်ကစနေတင်းငွေတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အောက်တိုဘာလကစတင်ပြီးလဲနိုင်စင်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနည်းကိုတနားရီကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ဖူအေအမေရိကန်ရဲ့တောက်ကြနေမနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။စောစောကစပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်အတန်ဖိုင်းတစ်ခုကမောက်ကမဖြစ်သွားတဲ့အပေါ်မှာအနုညွတ်တောင်းပန်ပါတယ်။အခုကျမကြီးခန္ဓာကိုဆက်ပါမယ်ရှင်။
ဒီသတင်းပတ်ရဲ့ကျမရေးကဏ္ဍမှာတော့ဒီနှစ်မှာတွဲလွန်တုတ်ကွေးဖြစ်ပွားမှုနှုံပုံမြင့်လာတာဖြစ်လို့ကြိုတင်ကာကွယ်မှုနဲ့ကုသမှုတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်။မိုးရာသီမှာဖြစ်လျက်ရှိတဲ့တွဲလွန်တုတ်ကွေးရောဂါဟာဒီနှစ်ပိုးပြီးတော့အဖြစ်များနေပြီးပိုဆိုးလာနိုင်တယ်လို့ကျမရေးပညာရှင်တွေကအထူးသတိပေးထားပါတယ်။အခုလိုပိုဆိုးလာနိုင်တဲ့တွဲလွန်တုတ်ကွေးရောဂါကာကွယ်နိုင်ဖို့တွဲလွန်တုတ်ကွေးရောဂါဖြစ်စေတဲ့ခြင်တွေမပေါက်ပွားနိုင်အောင်ပိုးလောက်လန့်နှင်းနှင်းရေးလုပ်ဖို့လိုအပ်ပြီးခြင်မကိုက်အောင်လည်းခရုစိုက်ကြရမှာပါ။ရောဂါဖြစ်လာခဲ့ပြီးဆိုရင်လည်းအသက်ဆုံးရှုံးရမှုလျှော့ချနိုင်အောင်စောစောသည့်ဆေးကုသမှုခံယူပြီးဆေးရုံတင်တဲ့လူနာတွေကိုလည်းအချိန်မီဆေးရုံဆေးခန်းတွေကိုပို့ပေးပြီးတော့မှန်ကန်တဲ့ကုသမှုတွေခံယူတဲ့အကြောင်းတွေကိုစစ်တပ်ကတို့တက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးထားပါတယ်ရှင်။
โอเคปามอคดอกเตอร์ซาวินครับเราမြန်မာနိုင်ငံမှာဒီနှစ်မှာပေါ့เนาะတွေးလွန်တုတ်ကွေးကထင်တာတည်းပို့ပြီးတော့များများဖြစ်လာတယ်လို့သုံးသပ်မှုတွေရှိနေပါတယ်ဆရာကျွန်တော်တို့အစာပိုင်းကတော့ဒီတွေးလွန်တုတ်ကွေးအခုလို့ဖြစ်လာမှာဆိုတဲ့အတွက်ကျွန်မရဲ့ပညာပေးကျွန်တော်လောက်ခဲ့ကြရတယ်ပေါ့ဆရာဒါပေမဲ့အခုဖြစ်တာများလာတာကြားတဲ့အတွက်ဘာတွေများကျွန်တော်တို့ထပ်ပြီးတော့အဓိကပြောဖို့အတွက်စဉ်းစားချင်အောင်ဆရာအခုလက်ရှိအချိန်နေဖြစ်ပွားမှုများလာတာဘယ်လိုနေထားရှိလဲဆရာ
ဒီနှစ်မှာတော့မနစ်ကတည်းပို့ဖြစ်တယ်ပေါ့เนาะဒီနိုင်ငံနေမဟုတ်ပါဘူးကမ္ဘာနိုင်ငံပေါင်း128နိုင်ငံမှာဒီနှစ်ဖြစ်ပွားတယ်တော်လေးများလာတယ်ပေါ့ဒီမှာတော့ဒီဇူလိုင်လ10ရက်နေ့အထိထုတ်ပြန်ကြရ16,462ခုဖြစ်ပြီးတော့60ခုတည်ဆုံးခဲ့တယ်လို့သိရပါတယ
်ဟုတ်ကဲ့ဆရာဘာကြောင့်လို့ဒီနှစ်မှာအဓိကအဖြစ်များလာတယ်လို့ယူဆထားလဲ
အဲ့ဒါတော့ဒီတနိုင်ငံလုံးနဲ့မဟုတ်ဘူးဗျကမ္ဘာမှာလည်းရှိတယ်အရင်တော့အချင်းမပေါက်ပွားတဲ့ဒေသတွေမှာပေါက်ပွားလာတယ်ကမ္ဘာရာသီဥတုပြောင်းလဲမှုဖြစ်တယ်နောက်ကမ္ဘာကြီးတစ်ခုလုံးမှာလည်းသွားလာလှုပ်ရှားမှုကလွယ်ကူတာပေါ့နော်တနည်းအားသောကဖြစ်တဲ့လူကနောက်တနည်းအားအလွယ်တကူပြောင်းရှိသွားတယ်ပေါ့နော်အဲ့လိုရောက်ရှိသွားနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ချင်းပေါက်ဖွားတဲ့နေရာတွေများလာတယ်ဆိုတော့ချင်းနှိမ်နှင်းရေးကလည်းအဓိကတစ်ချက်ဖြစ်လာတာပေါ့ဆရာနော်အဲ့တော့ကာကွယ်ရေးအပိုင်းကချင်းနှိမ်နှင်းရေးအလိုအားနည်းလာတဲ့အနေထားရှိလို့လားအခုလိုများလာတဲ့အနေထားတော့ပြင်ဆင်ထားမှုမရှိလို့လား
အားနည်းလာတယ်တော့မဟုတ်ပါဘူးဗျာကာကွယ်ရေးအပိုင်းမှာလည်းဒီချင်းနှိမ်နှင်းရေးကြတော့လည်းခက်တာချင်းမရှိတဲ့နေရာလို့တော့တော်တော်ရှားသားပဲဒီမဟုတ်ကြတာနဲ့ဒီကြီးရတဲ့ချင်းနှိမ်နှင်းနေရာရှိလာတဲ့ချင်းကပေါက်ပေါက်လို့ကများလာတယ်ပေါ့နော်အဲ့တော့ဒီချင်းကတော့လေတက်တာရမ်းရှိတာမဟုတ်ဘူးခမည်းဆေးရလောက်ပဲအဲ့တော့ဒါရေးကြည့်လဲဆိုတော့ချင်းဖြစ်ပေါက်ပွားလာမယ်ဘိုးလောက်ကနေနေနေမှုအရေးကြီးပါအဲ့ကြတော့အိမ်မှာရှိတဲ့ဖျားညောင်ရီတို့နတ်ရီတို့ရေစီရေကန်ပေါ့နော်အဲ့မှာပေါက်နိုင်တယ်ဟောဘင်းနဲ့မိုးရွာတဲ့ရေတင်တဲ့ရေတချောက်ဒီပေါ့နော်ရေမြောင်းဆိုလည်းရေကြီးမှာပေါ့နော်ဥခွက်ပကံတို့ဒီဖက်ထရီဟိုဟောင်းတို့အစိုးရဘူးဟောင်းတို့ဒီထဲမှာရှိတဲ့ရေချမ်းတွေမှာပေါက်ကြတယ်ဘိုးကစက်တိုက်တာအရွာနေနဲ့သိမပေါက်နိုင်ဘူးလားဆိုပိုးလောက်လာနေပြီးတော့ပေါက်သွားတယ်ပေါ့ဘိုးရွာလိုက်နေဘူးလားဖြစ်တဲ့ဂျာထဲမှာချင်းပေါက်ပွားနိုင်တဲ့အချိန်လေးရှိလာတော့ပေါက်ပွားမှုကပိုဖြစ်တယ်ပေါ့ဒီပိုးလောက်လာနေနေရတော့လူတိုင်းလည်းတော်တော်ကြည့်ကြည့်တာပါပုံထွန်ခတ်စစ်လောင်းထောင်နဲ့ဖွင့်မြုပ်ရှင်းမှုပေါ့နော်အခုနောက်ပိုင်းမှာကဲစိန်ထုတ်တာတက်ပြီးတဲလို့ရတာပေါ့ကဲဆိုတာကတော့ပိုးလောက်လာမှုပြည်စီတဲ့ဘိတ်လို့ခေါ်ပါအဲ့ဒါရေးတဲ့ခမ်းပါဆိုလို့ရှိရင်အဲ့တော့ဒါဆိုတော့5 gram လောက်ထည့်တယ်။နောက်ပြီးအဲ့ဒါကိုတောက်ရည်3ရည်တောင်ထည့်လို့ရတယ်။အဲ့လိုထည့်တိုင်း7ပတ်လောက်ခံပါလေ။အဲ့ဒါကိုနီးရကျမ်းမာရေးဌာနတွေမှာလည်းစုံစမ်းကြည့်လို့ရတယ်။နိုင်ငံမှာလည်းတချို့ဆိုင်ကြီးတွေပေါ်မှာပါဆိုရမီ shopping တို့ဘာလို့မှရောင်းတယ်လို့ကြားပါလေ။ဟု
တ်ကဲ့ဆရာ။
တော့ဒါစိန်ဆိုတာကတော့စေးစိန်ချင်တာပေါ့နော်။စေးစိန်ချင်တာတော်တော်သုံးဝင်တယ်။အဲ့လိုပဲစေးစိန်ထားစီလိုက်တာတွေဆိုနော်။တချို့တိုင်းနိုင်ငံမှာဆိုရင်စေးစိန်အင်းဒီပေါင်းပြီပေါ့နော်ကလေးမှာဝတ်တယ်အဲကျတော့ဒီမှာလာနာရင်ရှင်းရသေးတယ်
ဟုတ်ကဲ့အဲ့လိုလုပ်တော့လည်းပဲဆရာကြီးယောဂါဖြစ်တဲ့နှုံကတော့ဆက်ရှိနေတာဖြစ်တဲ့အတွက်ကုသမှုကိုအချိန်မီသက်ဆုံးရှုံးမှုနည်းအောင်လျှော့ချနိုင်အောင်လုပ်ဖို့အတွက်ကအရေးကြီးတဲ့ဒီကုသမှုဆိုင်ရာတည်တည်တည်ထိုက်တဲ့အချက်တွေကိုရှင်းပြပေးပါလား
တွေးလန့်တူကင်းမှာဒီထူရတဲ့အချက်ကပါလဲဆိုတော့တွေးလန့်နေပေါ့ဗျာတွေးလန့်နေဆိုတာက3ရက်က5ရက်ဖြားပြီးတော့3ရက်က5ရက်မှာဖြစ်တတ်တယ်ဒီတခါလာကိုတို့ကုလမကြီးရဲ့ဆန်ကြီးရင်သွေးကြောလေးတွေရောင်ရမ်းပြီးတော့သွေးကြီးပြင်ထွက်သွားတော့ပေါ့အဲ့ထွက်တဲ့အချိန်ကြာလေးလေးသွေးလည်ပမှုစနစ်ကပြည့်ရွံ့သွားတော့ပေါ့အဲ့ကြတော့သွေးစီးမှုကောင်းသွေးချိန်ကြီးကြာတယ်ရည်ကြီးတဲ့အင်္ဂါရက်တွေဖြစ်တဲ့အုံနောက်တို့နှလုံးတို့ကြောက်ကတ်တို့သွေးစီးမှုကြာသွားတယ်အဲ့လိုဖြစ်သွားတဲ့အခါကျတော့လုံငန်းဆောင်ရမှုတွေပြက်လာနိုင်တယ်ပေါ့နောက်ပိုင်းသွေးရွာဖြစ်နိုင်တယ်အဲ့တော့ဒီအချိန်ကိုတူနိုင်မများတူဖို့တတ်နိုင်မဖြစ်ဖို့ပေါ့နော်ဒီကြာတော့ကာဝယ်မှုတွေကြားရတဲ့တွဲလွန်တကွေဖြစ်ပေါင်းရှိလာတဲ့အခါမှာဒီအခါမှာတွဲလွန်တကွေဖြစ်တယ်လေပေါ့နော်။ဒါကိုကြိုတိဖို့လိုပါတယ်။ဘယ်လိုကလေးတွေကိုဆေးရုံတင်ထားသင့်မလဲ။ဒ ဒါအရေးကြီးတဲ့အချက်တွေပါ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီအရေးကြီးတဲ့နှစ်ချက်ကိုပဲဆရာကြီးတစ်ချက်စီလေးတူတူရှင်းရှင်းလေးပြောပြပေးပါလား
ခင်ဗျာရေးကြီးတဲ့သွေးလင်းတကွေလက္ခဏာများပေါ့နော်သွေးလင်းတကွေဖြစ်များသောဒေသတွေနေတိုင်းချင်းတွားရောက်ခြင်းပေါ့အဲ့တော့ကျွန်တော်တို့နိုင်ငံအနေနဲ့နိုင်ငံလုံးကြီးသွေးလင်းတကွေဖြစ်နိုင်တော့ညာလို့သတ်မှတ်ပါမယ်နောက်ကြားနာခြင်းဆရာဆင်သွေးလင်းတကွေဖြာကိုလည်းဒီကြိုက်တယ်ဘူးချင်းများတဲ့တရားအထက်မှာနောက်စက်တိုက်ကြီးသာဖြာပါအဲ့ဒီနဲ့အချက်နှစ်ချက်ပေါက်လိုက်တာနဲ့သွေးလင်းတကွေဖြစ်နိုင်ခြေရှိပြီလို့သတ်မှတ်လို့ရပါတယ်။အဲ့ဒီချက်တရားပါလဲဆိုအော်အန်ကြီးဒီရသားပေါ်တဲ့အနီးသက်သမို့အနီးပညာတက်ခြင်းကိုလက်နာခြင်းခက်ခဲခြင်းသွေးပေါင်းချိန်တိုင်းကရိယာနဲ့စံတရာမှာအနီးသက်များတလဲမှပတ်လဲမှ20ရက်ပူရပေါ်ခြင်းသွေးပြူးနေခြင်းနဲ့အန္တရာယ်လက္ခဏာတစ်ခုရှိခြင်းဆိုပြီးသတ်မှတ်ထားပါတယ်။အဲ့တော့သွေးလင်းတကွေဖြစ်နိုင်ခြေရှိတဲ့အန္တရာယ်လက္ခဏာတွေကပါလေ။အဲ့ဒါတွေကတော့ဘိုင်းနာပဲသမို့ဘိုက်ကိုလက်နဲ့ပြီးပြီးစမ်းတဲ့အခါမှာလာတယ်ဆိုတော့နှလုံးလို1 byte တို့မှာအရေးစုရတာတော့ရဝင်ဆိုင်ဖြစ်ဖြစ်တမန်လို့အခါဆောင်းလို့လို့မှဖြစ်နိုင်မယ်။နောက်နှကောင်းလေးဆန်တဲ့သဖုံးသွေးယူတဲ့အံပတ်ထဲမှာကော်ဖီနီအောင်ဖလေးပါတယ်ပေါ့။အမိန်တာတို့မှုကြောင်ကလည်းဖြစ်တာ။အံပေးက2 cm နဲ့ပိုကြီးတယ်ပေါ့။ဒါတော့ရဝင်ဆန်တမမှာတည်မှာပါ။နောက်တခွဲဆန်တတ်တဲ့အခါမှာသွေးပြည့်ကျဲနှုန်း PCV တက်လာတဲ့သူ့ရဲ့မူလတန်ဖိုးတဲ့20ရာနှုန်းတက်တဲ့တို့မှုသွေးဥမွားယူတဲ့တရားကိုကြပါတယ်ဒီလိုချက်လေးရှိရင်အနေလက္ခဏာတွေဖြစ်တဲ့အတွက်ရှင်းုံတက်ပို့လို့ပါတယ
်ဟုတ်ကဲ့
အဲ့တော့
ဟုတ်ကဲ့နောက်ထပ်က
လို့လဲအဲ့တော့အနေလက္ခဏာမရှိတော့မှတစ်နှစ်ယောက်ကလေးဝါလုံးနဲ့ကလေးချာယောဂနဲ့တွေးတဲ့ပုံမှာဖြူရို့တွေးလို့မွေးရပါတွေးရနေကလေးနဲ့တွေးတာတော့နောက်တော့သွားလိုက်ခက်ခဲတဲ့ဒီသားမှာနေတဲ့ဒီဟိုချက်ချင်းညာလုံးညင်းလာနိုင်တဲ့နေရာမျိုးမှာရှိတဲ့ဒုနာမျိုးကိုတင်ထားမှာဖြစ်ပါတယ်
ဟုတ်ကဲ့အခုလိုဒီသွေးလွန်တကူကနေပြီးတော့အသက်ဆုံးရှုံးမှုမရှိအောင်ရှော့ချနိုင်ပေါ့ဆရာနော်ကျွန်တော်မမေးမိတဲ့နောက်ထပ်အရေးကြီးတဲ့ချက်က
ဒီလိုအနေနဲ့ရှိကြတယ်ပါလွတ်သွားပြီးတော့သွေးတကယ်လက်မီဆိုတော့ခြေလက်တွေရေးဆမဲ့ကလေးရကြောင်ဝင်ဖြစ်မယ်ဒီသက်ဆိုးသွားလို့ရှိရင်တော့သွေးယူတာပေါ့နော်ဝင်ပိုင်းခတ်တရားစီအောင်နေသွားတယ်တကယ်ကိုအန်နဲ့ခမမဲမဲနှစ်ဖက်တည်းအမဲသွေးရမယ်ပေါ့နော်တတိလက်သားတွေတက်တာရှင်မဒါဆိုတော့ချက်ချင်းအများလုံးသွားမယ်လက္ခဏာတွေပါခုနလက္ခဏာတွေပြင်ပေါ့နော်အဲ့တော့သူရကျက်တကူကပူဆိုးတဲ့သွေးလမ်းညင်မြောက်ခင်မှာကလေးအဖျားကျသွားတတ်တယ်။ဖျားကျသွားတဲ့အတွက်အားလုံးကစိတ်အေးသွားပြီးတော့သတိလစ်သွားတတ်ကြတယ်။မှတော့ဖျားကျပြီးတော့မလန်းဆန်းဖြစ်နေတယ်၊ပြုခြင်းအမြင်ဖြစ်တဲ့မူးတယ်၊ဥစားပဲမတော့ပဲမိမ့်နေတယ်၊ခြေလက်တွေအေးတယ်ပေါ့။ဒီချက်တွေရှိတိုင်းပူရေးကြည့်အောင်ပြတာဖြစ်ပါ။အဲကြောင့်တအားယူဆိုင်မှုပူလိုပါပဲ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
covid mess season တိဆက်ပေးနေတဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာပါဒီ season ကိုကြာသာပတေးနေ့ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOA American တန်ရဲ့တောက်ကြနေ့မနေ့ပိုင်းတန်လွှင့် season တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြည့်ကြရအောင်ပါ Netset Data ကတိုင်းရင်သားသတင်းတောက်တွေရဲ့ support season မှုဖြစ်ပါတယ်ရှင်
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းကိုဟိန်းမြို့နယ်အတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSSA နဲ့ဆိုရတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ KNU အရေးပေါ်အစည်းအဝေးကနေ NCA လက်မှတ်ရေးထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ကရင်လူမှုဖွဲ့စည်းတွေကနေစိုးရိမ်မှုတွေဖြစ်ပွားနေကြတယ်ဆိုတာနဲ့မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ကြား NCA လက်မှတ်ရေးထိုးရေးမှာဘလို့အခက်အခဲအဟန့်တားတွေဖြစ်နေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်တောင်ပိုင်းကွန်ဟိန်းမြို့နယ်ဆိုင်းခေါင်ကျေးရွာအုပ်စုအတွင်းမှာ RCSS SSA စစ်ကြောင်းနဲ့အစိုးရတပ်တို့အကြားတရက်တီးမှာပဲတိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့တယ်လို့ RCSS SSA ပြောခွင့်ရဗိုလ်မှူးကြီးဆိုင်းလာကပြောပါတယ် ဩဂုတ်လ25ရက်နေ့နံနက်ပိုင်းမှာတစ်ချိန်မွန်းလွဲပိုင်းမှာနှစ်ချိန်ဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်အစိုးရတပ်ဘက်ကတယောက်သေဆုံးပြီး9ယောက်ဒဏ်ရာရရှိတယ်လို့ပြောဆိုမှုတွေရှိနေပေမဲ့လည်းတိကျအတည်ပြုချက်မရရှိသေးပါဘူးတိုက်ပွဲကြောင့်ဆိုင်းခေါင်ကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်ဒေသခံ9ဦးကိုအစိုးရတပ်မတော်စစ်ကြောင်းကတရက်ကျော်ကြာသူတို့နဲ့အတူခေါ်ဆောင်သွားတယ်လို့ကွန်ဟိတ်မြို့ပြည်သူ့လွတ်တော်နန်းဝါနုကပြောပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဟာတတိုင်းပြည်လုံးအဖြစ်ခတ်တိုက်ခိုက်မှုရက်စည်းလက်မှတ်ရေးထိုးဖို့အဆင့်အင့်ဖြစ်နေပြီလို့ဩဂုတ်လ19ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ
်အစိုးရဘက်ကအားလုံးပါဝင်နိုင်ရေးကန့်တတ်ချက်ရှိတဲ့ကြားကနေ KNU ဘဟုမြေတန်းကောင်စီရဲ့၅ချိန်မြောက်အရေးပေါ်စီဝေးကနေ NCA လက်မှတ်ရေးထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ငြိမ်းချမ်းရေးအထောက်အကူပြုကရင်ရက်ဖက်လူအဖွဲ့အစည်းများကွန်ရက် KPSN နဲ့နိုင်ငံတကာကရင်မြို့သားအစည်းအရုံး IKO ကနေစိုးရိမ်နေပါတယ်လွန်ခဲ့တဲ့ရက်ပိုင်းတွင်ကလည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုချင်းမင်းအောင်လိုင်က NCA လက်မှတ်ကိုထိုးပြီးတာနဲ့လက်နဲ့စွန့်ပြီးဥပဒေပေါင်းထဲဝင်ရောက်ရမယ်ဆိုတဲ့ပြောဆိုမှုတွေကြေကြေပြန့်ပြန့်ပေါ်ထွက်လာတဲ့ပုံမှာစိုးရိမ်မိတယ်လို့ KPSN ပြောခင်းရနော်ကညာဖော်ကပြောပါတယ်ကာကွယ်ရေးဦးစီးချုပ်ပြောဆိုချက်ပေါ်ကင်းယူနေနဲ့လည်းအဓိကစိုးရိမ်ချက်ဖြစ်နေတယ်လို့လက်နဲ့ဖြုတ်တင်ရင်ကိစ္စကိုလက်ခံမှာမဟုတ်ဘူးလို့ KNU တွက်ဖက်တွင်ရင်မှုနေပတော်မှန်းမှန်းကပြောပါတယ်
မြန်မာနိုင်ငံအတွင်းပြီးခဲ့တဲ့ဇူလိုင်လကစလို့ဩဂုတ်လအထိမိုးအဆက်မပြတ်ရွာသွန်းမှုတွေကြောင့်နေရာဒေသအတော်များများမှာရေကြီးရေရှမ်းမှုမြေပြိုမှုတွေဖြစ်ပွားခဲ့ပြီးလူဦးရေ 1.6 တန်းကျော်ရေဘေးဒုက္ခနဲ့ကြုံခဲ့ရပြီးလေယာဉ်မြေဧကပေါင်း 8 သိန်းနီးပါးရေနစ်မြုပ်ခဲ့ရတယ်လို့လူဦးရေ 3 သိန်း 8,000 ကျော်ဟာအိုးမဲ့အိမ်မဲ့ဖြစ်ခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကအခုလ21ရက်နေ့ကပညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်တိုင်းနဲ့ပြည်နယ်14ခုအနက်ကချင်းပြည်နယ်ရခိုင်ပြည်နယ်အေယာဝတီတိုင်းပဲခူးတိုင်းမကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာရေဘေးအဆိုးရွားဆုံးကြုံတွေ့ခဲ့ရတယ်လို့ UNOCHA ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
တနင်္ဂနွေပြစ်ခတ်ရက်စရီ NCA တဘောတူညီမှုစာချုပ်ကိုတိုင်းရင်းသားအလုံးပါဝင်မှုလက်မှတ်ရေးထိုးမယ်လို့ KIO ကချင်လူမျိုးရေးအဖွဲ့ကနေတဘောထားကိုထုတ်ပြန်ခဲ့ပါတယ်။ဩဂုတ်လ19ရက်နေ့ကလိုက်စာမျိုးပဋ္ဌာန်းခမ်းမှမှကျင်းပတဲ့ KIO ရဲ့လူထုရှင်းလင်းပွဲပြီး KIO ကနေဩဂုတ်လ21ရက်နေ့မှာတဘောထားထုတ်ပြန်ခဲ့တာပါ။KIO နေနဲ့လူထုလက်မခံပဲ NCA ကိုလက်မရေးထိုးမယ်ဆိုရင်ကချင်လူထုနဲ့ KIO အကြားယက်တီမှု꽌ပြားသွားနိုင်တယ်လို့ကချင်နစ်ချင်းခရိယံဖွဲ့ချုပ် KPC အတွင်းရေးမှူးဒေါက်တာခလမ်ဆမ်ဆွန်ကပြောပါတယ် NCA တဘောတူညီချက်ဟာတိုင်းရင်းသားတွေအတွက်အာမခံချက်မရှိနိုင်ဘူးလို့ကချင်နစ်ချင်းခရိယံဖွဲ့ချုပ် KPC ကနေအမြင်ရှိနေပါတယ်
မွန်ပြည်နယ်မှာရှိတဲ့ရေးမြို့ဟောင်းဟာသူဝနဘူမိနဲ့ခစ်ပြိုင်ဖြစ်ပြီးတက်တန်းအားဖြင့်နှစ်ပေါင်း2600ရှိတဲ့လေးမြေရမြို့ဖြစ်ကြောင်းမော်လမြန်တက္ကသိုလ်ကအငိမ့်စားပထဝီပါမောက်ခဒေါက်တာဒေါ်ကျင်စွမ်းကနေသူတေသနအစတန်းဖတ်ပွဲမှာပြောဆိုတင်ပြခဲ့ပါတယ်။ဩဂုတ်လ23ရက်နေ့ကရေးမြို့မွန်ဒမာယုံမှာပြုလုပ်ခဲ့တဲ့ရေးမြို့ဟောင်းသမိုင်းသူတေသနအစတန်းဖတ်ပွဲကနေရေးမြို့ဟာဒေချိုင်းအဝိစာဇေယပူရတိဟစေယပူရဟန္တာဝတိခေမာရေးမြို့ဆိုပြီးလေးမြေရမြို့ဖြစ်ကြောင်းတမိုင်းအထောက်အထားများသူတေသနပြုချက်များနဲ့ရှင်တွဲကတင်ပြခဲ့ပါတယ်ဒေါက်တာကျင်စွမ်းအနေနဲ့ဒီစာတန်းကိုပြုစုနိုင်ဖို့အတွက်မော်လမြန်တက္ကသိုလ်ကပါမောက်ခရီနဲ့အတူ2014ဒီဇင်ဘာလကနေ2015ဖေဖော်ဝါရီလအထိရေးမြို့နဲ့ပတ်ဝန်းကျင်ဒေသကိုအကြိမ်ကြိမ်သွားရောက်သူတေသနပြုခဲ့ပါတယ်
ဒါမဲ့ရွေးကောက်ပွဲမှာရခိုင်မျိုးသားပါတီ ANP ကနေနေရာပေါင်း86နေရာထိဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။အဲ့ဒီအချိန်မှာရခိုင်ပြည်နယ်ကမဲဆန္ဒနဲ့အားလုံးရှင်ပြည်နယ်ပလဲဝါမြို့နယ်က9နေရာပေါင်းအရာဝတီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးအတွင်းမှာမဲဆန္ဒနဲ့တချို့မှာရှင်ပြိုင်ဖို့စီစဉ်ထားတယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။အလားတူမကြံဒိမီကအသစ်ဖွဲ့စည်းခဲ့တဲ့ရခိုင်မျိုးချစ်ပါတီ APP ကလည်း86နေရာထိဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီပထမကောင်ဆောင်ဦးမောင်မောင်စောကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တနိုင်ငံလုံးပြစ်ခတ်ရစည်ရေးဆိုင်ရာသဘောတူစာချုပ်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးတိုင်းသားထိပ်သီးခေါင်းဆောင်တွေကနေချင်းမိုင်မြို့မှာ၄ရက်တာအစည်းအဝေးကနေ NCA စာချုပ်လက်မှတ်ရေးထိုးရာမှာတိုင်းသားလက်နက်ကင်တပ်ဖွဲ့များအားလုံးပါဝင်ရေးမှူးအတွက်ကြိုးပမ်းသွားဖို့သဘောတူဆုံးဖြတ်ခဲ့ကြပါတယ်။ NCA လက်မှတ်ရေးထိုးရေးမှာဘလို့အခက်အခဲအဟန့်တားတွေဖြစ်နေပါသလဲဆိုတာကိုအမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်။
တိုင်းဒါခေါင်းဆောင်ထိပ်တီးအစည်းအဝေးကနေ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးအလုံးစုံပါဝင်လာအောင်ဆက်လက်ကြိုးပမ်းသွားမယ်လို့ NCCD ဖွဲ့ခေါင်းဆောင်နိုင်ဟန်သားကပြောပါတယ
်။အလုံးဒီပြုလိုက်တယ်အလုံးပါဝင်ရေးဆိုတဲ့နေရာမှာတော့ဒီတချို့ဖွဲ့တွေမပါရင်နေစေပေါ့နော်။ကျွန်တော်တို့ SD ဖွဲ့ဝင်တွေ NCCD ဖွဲ့ဝင်တွေအလုံးပါဝင်ရေးဆိုတဲ့ပုံမှာကျွန်တော်တို့ကတော့ဆက်လက်ပြီးတော့မှကြိုးပမ်းနေတာ။နောက်ပြီးတော့မှတပက်ကတော့ဒီနေပြည်တော်မှာကျွန်တော်တို့ထိပ်တိခေါင်းဆောင်9ဦးနဲ့ SD ကခေါင်းဆောင်3ဦးအဲ့ဒါသမ္မတကြီးတို့ဟိုကာကြောက်တို့နဲ့တော့တွေ့ဖို့အဲ့ဒါလည်းအစီအစဉ်ချထားတယ်
တိုင်းဒေသနဲ့ကိုင်ဖွဲ့တွေအားလုံးစုံပါဝင်လက်မှတ်ရေးထိုးရေးမှုကိုအစိုးရဘက်ကနေလက်မခံခဲ့ဘူးဆိုရင်နီလန်းရှာဖွေပြီးတော့ NCA စာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက်ဆွေးနွေးသွားမှာဖြစ်တယ်လို့ပြောရေးစုခွင့်ရှိသူဘဒူစောကွယ်ထူဝင်းကခုလိုပြောပါတယ်
ကျွန်တော်ပါဝင်ရမှုတော့ကျွန်တော်တို့ဟိုဆောင်ပေါ်လေဒါတော့ကျွန်တော်တင်ပြမယ်ဒါပေမဲ့တင်ပြလို့ကတော့နိုင်ငံတော်ဘက်ကတည်းကသူတို့ကဝါဒရပေါ့သူတို့လက်ခံတဲ့စိတ်ပိုင်းနဲ့ကျွန်တော်တို့အဲမှာဆက်လက်ပြီးနိုင်မယ်မပါဝင်နိုင်တဲ့အခွင့်အရေးဆိုလို့ရှိရင်လည်းကျွန်တော်တို့တင်ပြသလိုပေါ့လိုပဲစီရေးရနိုင်ငံရေးရသူတို့အမကရေးရဖို့အတွက်သူတို့လည်းဆင့်ဆင့်ပါလာနိုင်ဖို့အတွက်တော့အဲ့လိုပဲကျွန်တော်တို့ဆုံးဖြတ်ထားပါ
အပြည့်အစုံရေးအစီစာချုပ်ချုပ်ဖို့ကြိုးစားနေတဲ့ကာလမှာမြန်မာစစ်တပ်အနေနဲ့ကိုကတပ်ဖွဲ့ပေါ်မှာထိုးစစ်ဆင်နေတုံးမဲ့လို့ကိုကလက်နက်ကန်ဖွဲ့ဆက်ဆံရေးဌာနမှဦးဖုံးဝင်းနိုင်ကအခုလိုပြောပါရယ
်အစိုးရကတော့ကျွန်တော်တို့လုံးဝလက်မခံတာအားလုံးကဒီကိစ္စနဲ့ပတ်သက်ပြီးမှဆွေးနွေးတာပုံမှန်များတယ်အခုလုံးလုံးဆက်ကျွန်တော်တို့ကတော့တပတ်သက် ceasefire အရင်လုပ်ထားတယ်ဒါပေမဲ့အစိုးရတော့အခုချက်ကျွန်တော်တို့လာတိုက်နေလုံးပဲ
တိုင်းတာဖွဲ့တွေအနေနဲ့ SCE လက်မှတ်ရေးထိုးရေးမှာအလုံးစုံပါဝင်ရေးမှုကိုလိုလားပေမဲ့လည်းမြန်မာအစိုးရဘက်ကတော့လက်ခံမဲ့အနေထားအားနည်းနေသေးတယ်လို့လက်ရှိမှာကိုကန်တပ်ဖွဲ့တောင်းမလောင်တပ်ဖွဲ့ရခိုင်တပ်မတော် KIU ကချင်လွတ်လပ်ရေးဖွဲ့တို့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲလည်းဖြစ်ပါတယ
်ဆက်ပြီးတော့ရေလွှမ်းမှုမှုဒဏ်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကနေရအတော်များများမှာရေကျသွားပြီဖြစ်ပေမဲ့အခုအခါအစားအသောက်တောက်ရည်နဲ့ကျန်းမာရေးဆောင်ရှောက်မှုတွေလိုအပ်နေဆဲဖြစ်တယ်လို့ပြည်내ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးလှုပ်ဆောင်ဖို့အရေးတကြီးလိုအပ်နေဆဲလို့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ရေဘေးတင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ရဲ့လက်ရှိအခြေအနေကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
။ရေလွှမ်းမှုမှုတံကိုအဓိကခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာရေပြန့်ကျသွားပေမဲ့နေရပြန်ဒုက္ခသည်တွေအတွက်တောက်သုံးရအခါခဲတွေ့နေစစ်လို့မြောက်ဦးမြို့လူမှုကွန်ရက်အဖွဲ့ဥက္ကဋ္ဌဖြစ်သူကအခုလိုပြောပါတယ်
။ကျွန်တော်တို့သူတင်ရတော့ရေပြတ်နေတာလေတောက်ရည်ကနေကအကုန်လုံးရေလွှမ်းခါရတော့ကျွန်တော်တို့တောင်းရည်လည်းမရှိဘူးတောက်ရည်လည်းမရှိဘူ
းမကောက်တဲ့ရေတွေကိုသုံးစိမ့်မင်းလို့ဒေသတချို့မှာအရေပြတ်ရောဂါတွေဖြစ်ပေါ်မှုတွေရှိနေတဲ့အတွက်ကျန်းမာရေးအဖွဲ့တွေနဲ့မြို့နယ်ဆရာဝန်တွေပူးပေါင်းပြီးကွန်ဆန်ကုသပင့်နေရတယ်လို့ရေကန်ထက်ကမသန့်ရှင်းတဲ့ရေဆွေးတွေကိုလေစုပ်ထုတ်နေရတယ်လို့သူကပြောပါတယ်လက်တလို့အချိန်တွေမှာပြသသွားတဲ့လေမြေတွေမှာစပါးဆိုင်ပြုတ်နိုင်ဖို့လေသမားတွေအတွက်မြို့စပါးတွေအဓိကလိုအပ်နေတယ်လို့မြောက်ဦးမြို့လူမှုကွန်ရက်အဖွဲ့ဥက္ကဋ္ဌကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့လက်ရှိမှာလည်းမြို့စပါးလည်းပြီးကြတယ်ကိုယ်ဟာကလည်းပြီးနေမြို့စပါးကစားမျိုးနေပါမှာတော့ကေဆေးလာလို့ပြည့်ရင်ပါဦးရှင်တရားလေးအမထောက်ပေးနေတယ်ဒါပေမဲ့လုံလုံလောက်တော့လုံးလုံးကြီးများပြီ
ရေဘေးဒုက္ခသည်တွေရဲ့ဘဝတွေကိုမူလတိုက်ပြန်ရောက်ဖို့တော့အနည်းဆုံး6လခန့်အချိန်ယူလို့ဆောက်ရမှာဖြစ်တယ်လို့ပြည်ပဖွာပြည်ပအဖွဲ့ကကိုစိုးလန်းကအခုလိုပြောပါတယ
်အယိုးကြီးကအခြေခံပါနေတယ်ဆိုတော့ကျွန်တော်တို့ကမျိုးစပါးနဲ့နေကိုဆန့်သက်ဖို့လိုတယ်တချို့ကနေသမားတွေကသူတို့မှရှိနေတဲ့လောင်လောင်တဲ့စပါးတွေပေါ့ရေလွန်းတော့စပါးတွေကဆုံးချုံတော့တယ်ပြန်မရတော့ဘူးဒီအထွတ်အမြတ်လေးနေမယ်သူတို့မလည်းဆုံးရှုံးရတယ်များနေတယ်ဆိုတော့သူတို့အတွက်ပြည်ထူထောင်ရေးနဲ့အခြေအနေကိုဘယ်လိုလုပ်ရောဝိုင်းဝန်းစဉ်းစားကြမယ့်အခြေအနေတော့လုပ်နေကြပါလိမ့်မယ်အချိန်ကတော့အနည်းဆုံး6လလောက်လောက်ကိုကျွန်တော်တို့စဉ်းစားထားပါတ
ယ်ရခိုင်ပြည်နယ်မှာရေကြီးရေလျံဖြစ်ပေါ်ခဲ့တဲ့အတွက်လူပေါင်း90ကျော်သေဆုံးခဲ့ရပြီးလေယာဉ်တွေလူနေအဆောက်အဦတွေစာတန်ကျောက်တွေထောင်ထဲရှိပျက်စီးခဲ့ရတယ်လို့ကျွေးနော်တွေလည်းအများအပြားသေဆုံးခဲ့ရပါတယ်ပြည်နယ်တစ်ခုလုံးတိုက်တာနဲ့ကျန်းဝယ်ပြည်လျံ60ကျော်ဖို့ဆုံးရှုံးခဲ့ရတယ်လို့ပြည်နယ်အစိုးရအဖွဲ့ကထုတ်ပြန်ထားပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ
ရှမ်းပြည်တောင်ပိုင်းကိုဟိမ့်မြို့နယ်ဆိုင်းခေါင်ကျေးရွာအုပ်စုအတွင်းမှာ RCSS SSA စစ်ကြောင်းနဲ့အစိုးရတပ်တို့အကြားတရက်တီးမှာပဲတိုက်ပွဲ3ချိန်ဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကနေရွာသား10ဦးကိုဖမ်းဆီးသွားခဲ့ပါတယ်ကန်ယူဘဟုအမြင့်တန်းကော်မတီရဲ့၅ချိန်မြောက်အရေးပေါ်အစည်းအဝေးကနေ NCA လက်မှတ်ထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်ငင်းချမ်းရဲ့အထောက်အကူပြုကရင်အရက်ဖက်လူမှုအဖွဲ့အစည်းများကွန်ရက် KPSN နဲ့နိုင်ငံတကာကရင်အမျိုးသားအစည်းအရုံး IKO ကနေစိုးရိမ်မကင်းဖြစ်နေပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
Neza data ga ni biro tai yan da tadin taw dwe su si tin set pe ni de tai yan tadin lwa kan da go na sin ga ja ara phit par de shin VOA American tan ga thot lwin pe ni de naw song ya myama ne naingan da ga tadin dwe tadin saung ba dwe ne tadin pat sin kan da dwe go bamis.voanews.com a tan phai ne da ga pyan le na sin nai de lo VOA ye Facebook sa myan na ga ni biro le phat su na sin nai ja ba de shin
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။တရုတ်အစိုးရဟာပြည်တွင်းပြည်ပမှလူခွင့်ရေးကာကွယ်ဆောင်လျှောက်သူတွေကိုဇူလိုင်လ9ရက်နေ့ကစပြီးထိထိမိမိထိမ့်သိမ်းဖမ်းဆီးလာခြင်းဟာနိုင်ငံရဲ့လူခွင့်ရေးအခြေအနေစိုးစိုးရွားရွားယိုယွင်းလာတယ်ဆိုတာကိုပြသလိုက်ခြင်းပဲဖြစ်ပါတယ်။ဒီနေ့အထိစစ်နေတွေအခွင့်ရေးလှုပ်ရှားသူတွေသူတို့မိသားစုဝင်တွေစုစုပေါင်း250ခန့်ကိုထိမ့်သိမ်းစစ်ဆေးနေပြီးတချို့ကိုပြည်မှုဆိုင်ရာဥပဒေအရဆွဲဆိုထားပါတယ်လို့ဒီမိုကရေစီလူခွင့်ရင်းနဲ့အလုသမားရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးထွန်မလနော့စကီကဆိုပါတယ်လူခွင့်ရေးကာကွယ်ဆောင်ရှောက်သူတွေအများစုကိုလွှတ်ပေးပြီးဖြစ်ပေမဲ့ဖမ်းဆီးချုပ်နှောင်ခံနေရဇဲလဲအများကြီးရှိနေပြီးသူတို့ဟာရှင်းနေငါပြီးခုခံကာကွယ်ခွင့်ငင်းပယ်ခြင်းခံထားရတယ်လို့ဆယ်ကိုချိန်မြောက်အမေရိကန်တရုတ်လူခွင့်ရေးဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာမလနော့စကီကပြောကြားသွားပါတယ်။ဒီလူခွင့်ရေးသမားတွေကိုတရုတ်နိုင်ငံပိုင်းမီဒီယာတွေထဲမှာတော့ပြဿနာဖန်တီးသူတွေ၊ကန့်ကွက်ပွဲတွေလုပ်အသနာခံစားတွေတင်းတရားသူကြီးတွေကိုရန်စတာတွေလုပ်ပြီးအစိုးရကိုနစ်နာအောင်လုပ်တဲ့ငွေမဲ့သူကလိန်ကြစ်တွေမသမာမှုနဲ့ချမ်းသာကြွယ်ဝနေသူတွေလို့ခေါ်ဟောထားပါတယ်။တရုတ်နိုင်ငံမှာလူခွင့်ရေးရှင်တွေလှုပ်ရှားသူတွေကိုရဲကဖမ်းဆီးတယ်ဆိုတာတကယ်တော့အဆန်းမဟုတ်ပေမဲ့အခုဒလောနှစ်ကွမှုတွေကတော့စိုးရင်လောက်တဲ့အထိဖြစ်လာပါတယ်။ဖန်စီထားတဲ့ရှင်တွေနဲ့လူခွင့်ရေးကာကွယ်ဆောက်ရှောက်သူတွေကိုအ мян ဆုံးလွှတ်ပေးဖို့တရုတ်အစိုးရကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်တယ်လို့လည်းလက်ထောက်ဝန်ကြီးမလနော့စကီကဆိုပါတယ်။တရုတ်ခေါင်းဆောင်တွေမကြခင်ကပြုလုပ်ခဲ့တဲ့၄ချိန်မြောက်စီဝေးပွဲမှာတိုင်းပြည်ကိုတရားဥပဒေနဲ့အညီအုပ်ချုပ်မယ်ဆိုတာအလေးထားခဲ့ကြပါတယ်။သို့တော်လည်းပဲအမှုတွေတွေကိုကာကွယ်တဲ့ရှင်တွေကိုဖန်စီနေရင်ဒါမှမဟုတ်တရားရုံးမှာအမှုတစ်ခုကိုစောတကားတိုက်လို့ဒါဟာမငြိမ်မသက်ဖြစ်စေရဲရန်စရဲဆိုပြီးအရေးယူနေရင်တရားဥပဒေစိုးမိုးမှုထွန်းကားဖို့မဖြစ်နိုင်ပါဘူးတရားဥပဒေစိုးမိုးရင်းနဲ့အစိုးရရဲ့ဦးစားပေးမှုထိတ်တိုက်တွေ့လာတဲ့အခါဥပဒေကအစာစီးရခြင်းဒီသားလျင်တရားဥပဒေစိုးမိုးရေးဖြစ်ပါတယ်တရုတ်နိုင်ငံမှာတော့ဒါနဲ့ပြောင်းပြန်ဖြစ်နေကြောင်းပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလိုပြီးပါပြီရှင
်အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်ကျမတို့ထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းအစည်းအဝေးတွေလည်းမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်အစည်းအဝေးဆုံးတက်ခင်မှာတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဦးစံမိုးကတလှည့်ကြီးညာပေးပါအောင်မယ်ရှင်
ပြည်နယ်ငယ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးလာတဲ့အတွက်စိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်ကမောက်ကမဖြစ်သွားတဲ့ကမ္ဘာ stock အစုရှယ်ယာဈေးကွက်ဟာကြာသပတေးနေ့မှာပြန်ပြီးတော့ဥမော့လာခဲ့ပါတယ်။ဈေးနှုန်းအတက်ကျမြန်တဲ့နယူးယောက်ကရှယ်ယာအယောင်းဝယ်ဈေးကွက်မှာနှစ်ရာခိုင်နှုန်းဈေးတက်လာခဲ့ပါတယ်။ဥရောပကအရေးပါတဲ့ကြိုတင်အညွှန်းကိန်းတွေအရ3ရာခိုင်နှုန်းအထက်ကိုရောက်နေပါတယ်။ကြာသပတေးနေ့မှာစောစောပိုင်းရှန်ဟိုင်း stock ရှယ်ယာဈေးကွက်ဟာ5ရာခိုင်နှုန်းကျော်ထိထိုးတက်လာခဲ့တယ်လို့ဟောင်ကောင်မှာတော့ 3.6 နဲ့တိုကျိုမှာ1ရာခိုင်နှုန်းကျော်ဈေးတက်လာခဲ့ပါဗျ။အမေရိကန်ရုပ်မြင့်တန်ကြားသတင်းတောင်နှစ်ဦးကိုတရက်အတန်လွှင့်နေတဲ့အချိန်ဗိုလ်ထုံးလေးကပြစ်တက်လိုက်တဲ့တနတ်သမားကတနင်္ဂနွေလုံးအတိုင်းတာနဲ့အတန်လွှင့်ဌာနတွေကို23မျက်နှာပါတဲ့သဘောထားကြီးညာချက်ထုတ်ပြန်ခဲ့ပြီးသူဟာအချိန်ကိတ်ဘုံလိုပဲလို့သူ့ကိုယ်သူတင်စားပြီးတော့ပြောဆိုခဲ့ပါတယ်။ Virginia ပြည်နယ်အခြေစိုက် WDBJ ရုပ်မြင့်တန်ကြားဌာနရဲ့ဝန်ထမ်း Vesta Flanagan ကသတင်းတောက်အမျိုးသမီးနဲ့ကင်မရာသမားတို့ကိုပြစ်တက်ခဲ့ပြီးတဲ့နောက် Washington DC အနီးကအဝေးပြေးလမ်းမပေါ်မှာရဲကနောက်ကသူ့ကိုလိုက်လာချိန်မှာသူ့ကိုယ်သူတနတ်နဲ့ပြစ်ခတ်ခဲ့ပါတယ်။ဒီလိုပြစ်ခတ်ပြီးနိုင်ပိုင်းကြာမှာသူဆေးုံမှာတည်ဆုံသွားကြောင်းတာဝန်ရှိသူတွေကပြောပါတယ်။လူပေါင်း1800လောက်တည်ဆုံခဲ့ရတဲ့ Katrina Hurricane လေမုန်တိုင်းတိုက်ခတ်တာခံခဲ့ရတာ10နှစ်ပြည့်မြောက်တဲ့ရဲ့နီကလာဒီမှာသမ္မတ Barack Obama ဟာမုန်တိုင်းတန်ခံခဲ့ရတဲ့ New Orleans မြို့ကိုကြာသပတေးနေ့မှာတွားရောက်ပြီးတော့မြို့နေပြည်သူလူထုနဲ့တွေ့ဆုံပြီးတော့ချီးကျူးစကားပြောခဲ့ပါတယ်ခင်ဗျာ။
ဒီကနေ့အတွက်နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းကြေကြောကိုဥစားမိုးဝေကြီးညာပေးသွားခဲ့တာပါဒီမိနစ်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါတယ် ညနေဘက်6:00နာရီခွဲကနေ9:00နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ70တူကနေပြီးတော့ဖန်ယူနားဆင်နိုင်ကြပါတယ်ရှင်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေဖီယိုကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွန်ယူပါရှင်
This program has come to you from the Voice of America, Washington.